Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသတင်းများရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ2020ခုနှစ်အောက်တိုဘာ14ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်က9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပါရှင်။ဒီမှာတော့ပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါအမေရိကန်ပြည်တော်စုမှာ COVID-19 ရောဂါကြောင့်တရရတဲ့သေဆုံးသူအများဆုံးအဖြစ်နဲ့ကြုံခဲ့ရပြီးတဲ့နောက်လက်ရှိအခြေအနေဟာကျဉ်းနှံအားရစရာရှိကြောင်းအမေရိကန်ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကပြောလိုက်ပါတယ
် We certainly are not where I hope we would be. We are in the middle
ကျွန်တော်တို့မြန်မာထားတဲ့အခြေအနေမျိုးမရောက်သေးပါဘူး။တမိုင်းတလျှောက်ဆိုးဝါးလာတဲ့ကာယောဂါပေကြီးထဲမှာရောက်နေတော့မှဆိုပြီးတော့ဒေါက်တာဖောက်ချီကပြောဆိုသွားတာပါ။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့မေလအနောက်ပိုင်းကစလို့တရက်ထဲသေဆုံးသူအများဆုံးအဖြစ်နဲ့1500ဝန်းကျင်ထိပုံထိုးနေမှာစံချိန်တင်ရောက်ရှိလာပြီးနောက်တနေ့မှာပဲ National Geographic ဆွေးနွေးပွဲမှာပြောဆိုရလဲဖြစ်ပါတယ်။ဒီတင်မအတွင်းကာယောဂအခြေအနေတိုးတက်ကောင်းမွန်လာဖို့မျှော်မှန်းထားပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့ပေမဲ့ဒေါက်တာဖောက်ချီကတော့ဗဟိုနဲ့ပြည်နယ်အစိုးရပူးပေါင်းဆောင်ရွက်ခြင်းမရှိရင်ပိုကူးခံရသူတိုးလာလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။တချို့ပြည်နယ်မှာလူကြားတဲ့နှာခေါင်းစီမတက်မနေရအမိန့်နဲ့ကာယောဂကန့်သတ်ချက်တွေချမှတ်ထားပေမဲ့တချို့ပြည်နယ်တွေကတော့အလားတူသတ်မှတ်ချက်တွေမရှိဘဲလူစုလူဝေးကန့်သတ်ချက်တွေကိုပါဖြေလျှော့ပေးလာနေတာပါ။လက်ရှိချိန်ထိအမေရိကန်မှာပိုကူးခံရသူ 9.7 တန်းကျော်နဲ့သေဆုံးသူက 36,000 ကျော်ရှိနေပြီးကမ္ဘာမှာပိုကူးဆက်မှုရောသေဆုံးသူပါအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တောက်ကြောင်နေတရက်ထဲသေဆုံးသူ 1,009 ဦးရှိတဲ့အတွက်ကမ္ဘာမှာသေဆုံးသူအများဆုံးစတုတ္ထမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကတော့သေဆုံးသူအများဆုံးရှိတဲ့ထိပ်က၃နိုင်ငံမှာတောက်ကြတရက်ထဲပိုကူးခံရသူ 64,500 ကျော်ရှိတဲ့အတွက်လည်းအိန္ဒိယမှာပိုကူးခံရသူစုစုပေါင်း 2.4 တန်းကျော်သွားပါပြီ။ပိုကူးခံရသူအနေနဲ့ဆိုရင်တော့အမေရိကန်နဲ့ဘရာဇီးလ်ပြီးရင်အိန္ဒိယကတတိယအများဆုံးပါ။အိန္ဒိယကပိုကူးခံရသူ90ရာခိုင်နှုန်းကျော်ကတော့တက်တာပြောက်ခွင်သွားပြီ။ကာယောဂါကနတ်ချက်တွေဖြေလျှော့ပြီးတော့လုပ်ငန်းတွေပြန်ဖွင့်ခွင့်ပြုလိုက်တဲ့အချိန်မှာပိုကူးဆက်မှုတစ်ချိန်ထိုးမြင့်တက်လာတာဖြစ်ပါတယ်။ညအောင်ရထားလိုက်တွေကျောင်းနေတဲ့ရုပ်ရှင်ရုံတွေကိုတော့ပိတ်ထားပါသေးတယ်။အာရှပစိဖိတ်နိုင်ငံတွေထဲမှာဆိုရင်တော့တောင်ကိုရီးယားမှာတရက်ထဲအများဆုံးပိုကူးခံရသူ103ဦးတွေ့ရှိခဲ့ပါတယ်။အများစုကတော့ဆိုးမျိုးကဖြစ်လာကြောင်းအနည်းတစ်ဝိုက်ကခရီးယန်ဖျားကျောင်းတွေကိုအုတ်ချုပ်ရင်မှုကနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားမှာခရီးယန်ဖျားကျောင်းတွေကလည်းအဓိကပိုကူးဆက်နေတာပါ။နယူးဇီလန်နိုင်ငံမှာတော့3လကျော်အတွင်းပြည်တွင်းပိုကူးခံရသူ30ကျော်ထိပြန်တွေ့လာတဲ့အတွက်အော့ကလန်မြို့မှာချမှတ်ထားတဲ့တောလာကန်တမိုရီကိုနောက်ထပ်12ရက်တိုးလိုက်ပါတယ်။ဟောင်ကောင်မှာတော့မနေ့ကပိုကူးသူအသေး69ဦးနဲ့သေဆုံးသူက3ဦးရှိခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ပိုကူးသူ6400ကျော်တိုးလာတာကြောင့်စုစုပေါင်း35000ကျော်ရှိကြောင်းအစိုးရကထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားမှာတော့ဒီကနေ့ပိုကူးခံရသူ2300ကျော်နဲ့သေဆုံးသူက53ဦးရှိတဲ့အကြောင်းကိုဗစ် -19 ကန့်ကျွယ်ထိန်းချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာအကြီးအကျယ်ရေကြီးနေတာကြောင့်လူ22ဦးထပ်မံသေဆုံးပြီးတော့နောက်ထပ်လူ4ဦးပျောက်ဆုံးနေတယ်လို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့နဲ့လာချန်ကြီးအဖွဲ့ IFRC ကပြောပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားဖော်ပြထားတဲ့ IFRC ရဲ့ကြေညာချက်မှာတော့ရေကြီးရေရှမ်းမှုကြောင့်သီးနှံဆိုင်ခင်အတော်များများလည်းပျက်စီးသွားတယ်လို့ဆိုပါတယ်။ဒီဖြစ်ရကြောင်ကာလာတာရှိစာနာရိတ်ကရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပို့ပြီးတော့ထိနာစေပါတယ်။အစိုးရပိုင်း KCNA သတင်းဌာနကလည်းရှိကြီးမှုကြောင့်တင်းနံဆိုင်ခင်းအေကာပေါင်းတသိန်းဝန်းကျင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အင်ချီ18,000ကျော်ပျက်စီးတာရေဝင်နာတွေဖြစ်ခဲ့တယ်လို့တောက်ကြနေမှာပြောပါတယ်။ကာလာရထားလမ်းတွေနဲ့တရာအတော်များများလည်းပြိုကျပျက်စီးခဲ့ရတယ်လို့တိုင်းပြည်စီးပွားရေးလုပ်ငန်းအတော်များများထိခိုက်နေနာခဲ့ရတယ်လို့လည်း KCNA သတင်းကဖော်ပြခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာမိုးရွာသည့်ကာလတာမန်ထက်ရက်ကြာရှိလာပါတယ်။တောင်ကိုရီးယားနိုင်ငံကတချို့ဒေသတွေမှာလက်တလော49ရက်ဆက်တိုက်မိုးမပြတ်ရွာသွန်းခဲ့တာကြောင့်ရေကြီးမြေပြိုပြီးလူသားချင်းနဲ့ချီတိဆုံခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အခြေခံအဆောက်အုံမလုံလောက်တာထင်းနဲ့လောက်စားအတွက်အသုံးပြုတာတောင်ယာချက်ထွင်မှုတစ်ပင်တွေမစင်မချင်းခုတ်ယူတာကြောင့်အဆောက်အတန်တည်တော်ပြုံတွင်နေတဲ့အတွက်ရေဘေးအန္တရာယ်ကိုပိုးပြီးတော့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။စစ်ပွဲကာလအတွင်းဂျပန်တို့ရဲ့လင်းကျွန်းတွေအဖြစ်အသုံးချခံရသူတွေအရင်နဲ့ပတ်သက်လို့အမှန်တကယ်လက်တွေ့ကြတဲ့အဖြစ်တရားရအောင်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။လင်းကျွန်းပြုတ်ခံရသူတွေအတွက်အမတ်တရားနေ့အဖြစ်တမထားတဲ့ဒီကနေ့မှာပဲတောင်ကိုရီးယားသမ္မတမွန်ဂျေအင်ကရုပ်သံမင်ခွန်ကနေအဲဒီလိုပြောဆိုခဲ့တာပါ။လင်းကျွန်းတွေအဖြစ်အသုံးချခံရသူတွေဖက်ကဂျင်းနာလက်ခံနေတဲ့အနေထားရောက်တဲ့အထိအဖြေရှာလုပ်ကင်သွားမယ်လို့လည်းသမ္မတမွန်ကကတိပြုပြောဆိုခဲ့ပါတယ်။ တောင်ကိုရီးယားမှာအဟုလ14ရက်နေ့ကိုလိန်ကျုံအဖြစ်အတုံးချခံရသူအမျိုးသမီးများနဲ့အဖြစ်2019ခုနှစ်ဒီဇင်ဘာလမှာတရားဝင်သတ်မှတ်ခဲ့ပြီးနောက်တစ်နေ့ကစလို့တရားဝင်ကျင်းပလာတာဖြစ်ပါတယ်
တဲ့ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ390 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြတဲ့ညပိုင်းသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကဒုသမ္မတလောင်းအဖြစ်ဝင်ရွေးခံဖို့ရှိတဲ့ကာမလာဟဲရစ်ဟာသူ့ကိုမွေးတဲ့အချိန်မှာသူ့မိဘတွေရဲ့လူမှုဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးတော့မေးခွန်းနေကြောင်းဒုသမ္မတအဖြစ်နဲ့တရားဝင်ဝင်ရွေးခံလို့ရချင်မှရမှာဆိုပြီးလူမှုကွန်ရက်တွေမှာမဟုတ်မမှန်ပြောဆိုနေတာတွေကိုပယ်ချဖို့သမ္မတထရမ့်ကလက်မခံသေးပဲဖြစ်နေပါတယ်။ဒီရီကမင်းမြတ်ရမှာတော့သူမအနေနဲ့ဒုသမရဖြစ်လာဖို့အတွက်အခြေခံလိုအပ်ချက်တွေမပြည့်မီဘူးဆိုတာတွေကိုဒီနေ့ကြားခဲ့ရတယ်လို့သမထမ်ကပြန်လည်ဖြေကြားခဲ့ပါတယ်။ကမလာဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့မှာမွေးဖွားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပညာရှင်တွေနဲ့တရားရုံးချုပ်ရဲ့ CN ထုံးတွေမှာတော့အမေရိကန်မှာမွေးတဲ့သူဘယ်သူမှဆိုအမေရိကန်နိုင်ငံသားဖြစ်ပြီးအမေရိကန်နိုင်ငံသားတိုင်းဟာလည်းသမရနဲ့ဒုသမရအဖြစ်အရေးခံဖို့အရေးချင်းပြည့်မီသူတွေဖြစ်တယ်ဆိုပြီးတော့အချင်းတော်ကြာကလေးကဖော်ပြလာခဲ့တာဖြစ်ပါတယ်။ဂျော့ချောင်းတက်သူဥပဒေဌာနကပေါမောက်ခဂျော့ရှက်ဖတ်ကလည်းကမလာဟဲရစ်ဆာအမေရိကန်မှာမွေးပြီးတော့ဒုသမဖြစ်ဖို့အရေးချင်းပြည့်မီပြီးဖြစ်ခွင့်ရှိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။အယ်ကိုင်ဒါနဲ့ IS အစွန်းရောက်တွေပါဝင်အကြမ်းဖက်အဖွဲ့တော်များကိုငွေကြေးထောက်ပံ့နေသူတွေရဲ့ digital ငွေကြေးအကောင့်တွေကိုအမေရိကန်ဆိုရကဖျက်သိမ်းလိုက်တယ်လို့အမေရိကန်တရားရုံးဝန်ကြီးဌာနကခြားတော်ရင်းနေမှာပြောလိုက်ပါတယ်။ဒါဟာအမေရိကန်အစိုးရအနေနဲ့ကျန်းဖတ်ဝါဒနဲ့ဆက်ဆက်တဲ့ digital ငွေကြေးကိုအများဆုံးဖမ်းယူသိမ်းဆည်းတာဖြစ်တယ်လို့ပြည်ရေးဌာနရဲ့ကြီးညာချက်ထဲမှာပြောထားပါတယ်။အခုလိုဒေါ်လာတန်ပေါင်းများစွာဖမ်းဆီးသိမ်းယူမှုအတွင်းရာသုံးမှုလုပ်ငန်းတွေကိုကျူးလွန်တဲ့သူတွေနဲ့ဆက်ဆက်နေတဲ့ digital ငွေကြေးအကောင့်300 internet website 4ခုနဲ့ Facebook အကောင့် 4ခုတို့ထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့ရန်သူတွေဟာသူတို့ရဲ့မကောင်းတဲ့ကျန်းဖတ်လုပ်ငန်းစဉ်တွေကိုလုပ်ဖို့ခင်မီးပညာတွေလူမှုကွန်ရက်မီဒီယာတွေနဲ့ digital ငွေကြေးတွေကိုအသုံးပြုနေကြတယ်ဆိုတာဘယ်သူမှမအံ့ဩသင့်ဘူးလို့ American ရှေ့တွေချုပ်ဝင်းလင်းဘားကကြီးညာချက်ထဲမှာပြောထားပါတယ်။ရပ်ဖတ်သမားတွေရဲ့ဗဏ္ဍာရေးလှုပ်ရှားမှုတွေကိုစုံစမ်းစစ်ဆေးတဲ့အထက်မှာတရားရေးဌာနအပြင်ပြည်ရွှေခွန်ဌာနမိမိလုံခြုံရေးဝန်ကြီးဌာနပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI နဲ့တခြားဌာနတွေလည်းပါဝင်လာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတရုတ်ဘာသာစကားနဲ့ယဉ်ကျေးမှုတွေကိုလေ့လာသင်ယူနိုင်တဲ့ Confucius ပညာရေးစင်တာတွေကိုစီမံခန့်ခွဲနေတဲ့ဌာနကိုတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံခြားရေးလုပ်ငန်းစဉ်တွေအဖြစ်မှတ်ပုံတင်ဖို့အမေရိကန်ကဇာတ်ရင်းနေ့မှာကြေညာလိုက်ပါတယ်။ Confucius ပညာရေးဌာနရဲ့တရုတ်ဘာသာစကားသင်တန်းတွေဟာအမေရိကန်မှာဩဇာလွှမ်းမိုးရေးနဲ့ဝါရဖြန့်ကျင်းလုပ်ငန်းတွေကိုခြေခြေပြန့်ပြန့်လှုပ်ဆောင်နေတာရဲ့အစိတ်ပိုင်းတွေဖြစ်တယ်လို့လည်းဆွတ်ဆွတ်ပြောဆိုပါတယ်။ကျွန်းနိုင်ငံဟာအမေရိကန်ကဖွင့်ပေးထားတာကိုအခွင့်အရေးယူပြီးအမေရိကန်တက္ကသိုလ်တွေနဲ့အခြေခံပညာကျောင်းတွေမှာဝါရဖြန့်ချီမှုတွေကိုငွေကြေးအင်အားကောင်းကောင်းနဲ့အကြီးအကျယ်လှုပ်ဆောင်နေပြီးတော့ဒီနိုင်ငံကလုပ်ငန်းစဉ်တွေကိုဩဇာလွှမ်းမိုးနိုင်ဖို့လှုပ်ဆောင်နေတယ်လို့နိုင်ငံသားဝန်ကြီးပွန်ပီယိုကဂျာကာရီနီကကြေညာချက်မှာပြောပါတယ်။ကွာဒိုဝဲမှာလူကြိုက်များတဲ့တရုတ်နိုင်ငံက TikTok software နဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်ကြားအခြေတင်တင်းမာမှုတွေဖြစ်ပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကိုရိုနာဗိုင်းရပ်စ်အရေးကိစ္စဟောင်ကောင်ကနိုင်ငံသားလွတ်လပ်ခွင့်နဲ့တောင်တရုတ်ပင်လယ်အတွက်အချုပ်ချာအာဏာထိပါမှုနဲ့ကုန်သွယ်ရေးကိစ္စတွေကြောင့်ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတင်းမာမှုတွေဖြစ်ပွားခဲ့ပါတယ်။ကျောင်းနိုင်ငံကထောက်လိုက်တဲ့ရှိုးတွေဟာအထူးသဖြင့်တက္ကသိုလ်တွေမှာအမေရိကန်ရဲ့ကုန်သွယ်ရေးနဲ့စီးရေးရှုဝတ်ချက်တွေကိုခွင့်ယူဖို့ကြိုးပမ်းနေတာတွေကိုပို့ပြီးတော့လှုပ်လာနေတယ်လို့အမေရိကန်အာဏာပိုင်တွေကသတိပေးထားပါတယ်။ကျောင်းနိုင်ငံဟာအမေရိကန်မှာ Confucius ကျောင်းပေါင်း85ကျောင်းဖွင့်ထားပြီးတော့ဒီထဲက65ခုကအမေရိကန်တက္ကသိုလ်တွေအတွင်းမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ရဲ့ကမ္ဘာသတင်းမီဒီယာဌာန USAGM အကြီးအကဲ Michael Pike ကဌာနရဲ့ထိပ်တန်းတာဝန်ရှိသူအများပြားကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာတာဝန်ကနေဖယ်ရှားလိုက်ပြီးတော့ဒီထဲက2ယောက်ကတော့အခုလိုလုပ်ရဟာလက်တုံ့ပြန်တဲ့အနေနဲ့လုပ်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Political နဲ့ New York Post သတင်းစာတွေကိုဖိပို့လိုက်တဲ့ဂျင်ညာချက်ထဲမှာတော့မကြာခင်ကပြန်လည်30ချက်တွေထဲမှာ VOA ပါဝင် USAGM ရဲ့သတင်းဌာန5ခုမှာနိုင်ငံသားနဲ့ခြားသတင်းတောက်တွေကိုအလုတ်ခတ်တဲ့နေရာမှာရော်ရဲမှုတွေရှိနေတာကိုတွေ့ရပြီးတဲ့နောက်ဌာနတွင်းကလုပ်ငန်းခွင်တွေမှာတရားဥပဒေစိုးမိုးမှုကိုလေးစားလိုက်နာတဲ့အနေနဲ့အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့ USAGM ပြောခွင့်ရကပြောပါတယ်။ယာတုကနေဖယ်ရှားလိုက်တဲ့သူတွေကိုတော့တာဝန်ကနေရာရေးဆိုင်လိုက်တာဖြစ်ပြီးတော့လုံခြုံရေးရ သိချရသူဖြစ်သတ်မှတ်ထားတာတွေကိုလည်းပြန်ရုပ်သိမ်းထားပါတယ်။ဓာတ်ရုပ်ကနေဖယ်ရှားခံရတဲ့အထက်မှာအမြင့်ဆုံးကတော့ဗနာရေးကြီးကဲ Grand Donor ဖြစ်ပြီးတော့သူကတော့ Michael Peck ပြီးခဲ့တဲ့ဂျော်လာမှာစတင်တာဝန်ယူခြင်းကစပြီးဌာနမှာဖြစ်နေတဲ့စီမံခန့်ခွဲမှုအလွဲတွေကိုထောက်ပြပြောဆိုတာနဲ့ USAGM ကသတင်းတောက်တွေကိုနိုင်ငံရေးအရာဝင်ရောက်ဆွတ်ဖက်မှုတွေမလုပ်နိုင်အောင်တရားဝင်အကာအကွယ်ပေးထားတဲ့စနစ်ကြီးချိုးဖောက်မှုတွေကြောင့်အခုလိုပြစ်ပေးခံရတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ The Voice of America ဒီကနေ့တော့ကြာနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့တင်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
လာမယ့်အပတ်မှာကျင်းပမယ့်23ရာစုပင်လုံညီလာခံကိုအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေမတက်ဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းဘာတွေရှိနေလဲပြောပြပါမယ်ကျွန်တော်မိုးစော်ပါအစိုးရနဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့၈ဖွဲ့အနက်အကြမ်းဖက်အဖွဲ့ဖြစ်တက်မှတ်ကြီးညာထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုခြံလှပ်ပြီးကြံအဖွဲ့တွေကိုပြည်တော်စုညီကြဲညီလာခံ23ရာစုပင်လုံသရုတ်ထအစည်းအဝေးကိုတက်ရောက်ဖို့ဖိတ်ကြားထားပေမဲ့ကြံအဖွဲ့တွေကမတက်ဖို့ဆုံးဖြတ်လိုက်ကြတာပါကျုပ်မြန်မာနယ်စပ်အခြေစိုက် FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှပါဝင်တဲ့လက်နက်ကိုင်အဖွဲ့9ဖွဲ့ဟာအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဝါကြီးသွေးစင်းကြီးရေးတမ်ရော UWSA ဌာနချုပ်ရှိရာပန်ဆန်းမှာမနေ့ကပဲဆွေးနွေးခဲ့ကြပြီးညီလာခံကိုတက်ရောက်မှာမဟုတ်ကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ် FPNCC အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘုံဘူးတအိုက်ကျော်ကတော့ကယောဂါကာလအခက်အခဲတွေကြောင့်ညီလာခံမတက်ဖို့ဆုံးဖြတ်ကြလို့ VOA ကိုပြောပါတယ
်ဒီကမတက်တဲ့အကြောင်းအရာကတော့လောဆက်ကူဘီအာနိုင်ဂျီးရာလုံဝပြပင်းတဲ့အသိန်းတော့ဟိုဒီအဒမူပေါ်လာဖို့အတွက်အဲ့ဒီကြောင်မ
FPNCC အဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်မှာလဲကယောဂါဖြစ်ပွားနေတဲ့အတွက်ညီလာခံတက်ဖို့အခက်အခဲရှိနေတယ်လို့အကြောင်းပြထားပါတယ်။တစ်ချိန်တည်းမှာပဲအဖွဲ့ဝင်ဖြစ်တဲ့ AA ကိုဖိတ်ကြားချက်မှာခြံလှပ်ထားတဲ့အပေါ်စိတ်မကောင်းကြောင်းနဲ့ပြိပခဖြစ်နေတဲ့အဖွဲ့တွေအားလုံးညီလာခံကိုတက်ရောက်ပြီးမျက်နှာစုံညီဆွေးနွေးနိုင်မှသာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖော်ဆောင်နိုင်မှဖြစ်ကြောင်းလည်းဖော်ပြထားပါတယ်။FPNCC အဖွဲ့ဟာ UWSA, WANDAA, MILA, KIA, ကချင် SSPP, ရှမ်းမြောက် MNDAA, ကိုကန့် TNLA, ပလောင်နဲ့ AA, ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့နိုင်ငံရေးတပ်ပေါင်းစုဖြစ်ပြီးကချင်ကိုကန့်ပလောင်နဲ့ရခိုင်အဖွဲ့တွေကမြောက်ပိုင်းမဟာမိတ်အဖြစ်တည်ထောင်ဖွဲ့စည်းထားတာပါကိုကန့်ပလောင်နဲ့ရခိုင်သုံးဘွဲကတော့23ရာစုပင်လုံကို3ဘွဲလုံးဖိတ်ကြားမှသာတက်ရောက်မယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ် NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ KNPB ကို KND လက်နက်ကိုင်အဖွဲ့ကလည်း23ရာစုပင်လုံညီလာခံကိုမတက်ဖို့ကြေညာထားပြီးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းအဖွဲ့ရဲ့အထွေထွေတွေးရမှုဥရွှေမျိုးတန်ကအခုလိုပြောပါတယ
်အကြီးကကြီးကြီးဆုံးကတော့တော်တော်ပြောင်းစစ်တဘောတူချက်လို့ပြောတာပြောင်းစစ်တဘောတူချက်ဆိုအားလုံးတဘောတူစစ်တဘောလေနော်ဒါတော့ဒါလေးကိုကိုင်ရတဲ့ဒီတိုင်းဒီပြည့်တော်လေးလို့ပြောတာဟုတ်အဲ့လိုပြောတော့အဲ့လှုပ်ဆုံးလုံးကြီးဘက်မှလည်းလို့ပြီးတော့ကျွန်တော်ကကိုယ်တော်ပြောပိုင်းတော့ကိုသာပြောပိုင်းမှာကြာတော့အခုစဉ်းစားကြည့်ဟိုကဖွက်ဆိုတော့လည်းလူမျိုးရရှိရဆိုရှင်ဒီဖွက်တော့ခင်ရင်ဖြစ်တယ်ပေါ့နော်ဟိုဒီပြည်နယ်ရရှိမဆိုရင်ဖြစ်မဆိုရင်ကျွန်တော်ပြင်ရတော့ပြည်နယ်ဆိုရင်ကျွန်တော်ပြည်နယ်ကိုကျွန်တော်တန်ခဲ့တယ်အကချင်းတန်ခဲ့တယ်နော်အဲ့လိုစားကိုသာပြောမှုတွေတန်ခဲ့တယ်အဲ့လိုယူပြောဆိုသဘောတူချက်ပြောတော့ကျွန်တော်အမြင်တော့မကိုက်ဘူးပေါ့နော်နောက်ကကျွန်တော်ဖိတာကျွန်တော်ကဘာလဲဖုတ်ပွဲခါတော့တက်ရပါရလို့အဲ့လိုပဲပြောတော့ကျွန်တော်မဖြစ်တော့ဘူးအဆုံးဖြစ်လိုက်တာ
NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့ကိုလက်ရှိလက်မှတ်ထိုးပြီးအဖွဲ့တွေကအစိုးရကိုတိုက်တွန်းခဲ့တာပါ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ပိုအိုမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ PNLA နာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ညီလာခံမှာတက်ရောက်လာမယ်ဆိုရင်ငင်းချမ်းရေးအတွက်ဆွေးနွေးနိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ယူဆကြောင်းအခုလိုပြောပါတယ
်ကြွေဖိတ်ကြားဆောင်တဲ့အဖွဲ့များကခွင့်အလမ်းကိုယူပြီးတော့ရောက်မယ်ဆိုရင်လည်းအကျိုးရှိတာပါရှိပါတယ်။ဒါကြောင့်လည်းဆိုတော့တွေးဆုံဆင်းနေခြင်းမရတဲ့တော့ကံဘက်တွေကြံနေတွေးဆုံနိုင်တယ်။အခက်ခဲတွေအခြေအနေတွေကိုဖလှယ်နိုင်တယ်။သက်ဆိုင်ရာနိုင်ငံတော်အကြီးအကဲများနဲ့တွေးဆုံမှုရတဲ့အတွက်မိမိတို့အဖွဲ့ချင်းစီဒီပါတခုချင်းစီရဲ့အခြေအနေအခက်ခဲတွေကိုလည်းပြင်ပြပြီးတော့နောက်နောက်ဆက်လက်ဆွေးနွေးသွားဖို့ပေါ့။ခလာကြောင်ပြင်နိုင်တယ်နော်။
အပြည့်ရဲ့ဆယ်ပွဲအနေနဲ့ကတော့ပြည်တော်စုသဘောတူစာချုပ်ကိုတနိုင်ငံလုံးလွှမ်းခြုံနိုင်ရေးကိုစဉ်းစားဆွေးနွေးနေတာဖြစ်တယ်လို့အားလုံးပါဝင်ရေးအတွက်လည်းဆက်လက်ကြိုးပမ်းနေဆဲဖြစ်ကြောင်းထည့်သွင်းပြောကြားပါတယ် ပြီးခဲ့တဲ့20ရာစုပင်လုံးအစည်းအဝေးတွေကိုတော့မြောက်ပိုင်းအဖွဲ့တွေဟာတရုတ်အစိုးရရဲ့ကမကထပြုမှုနဲ့တယောက်တာတွေရှိခဲ့ပြီးဒီနေ့မှာတော့ပုံမှန်တယောက်နေကြတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးတန်တမာမစ္စတာဆွန်ကောရှန်လည်းတယောက်ဖို့မရှိကြောင်းနှိစက်သူတွေကပြောပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒေတာရင်းနိုင်ငံတွေပါဝင်နိုင်ငံတော်တော်များများမှာကိုဗစ်-19ကရောဂါကြိုးပြန်ဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်နိုင်တဲ့အန္တရာယ်ကိုဆက်လက်သတိထားကြဖို့ကျန်းမာရေးဝန်ထမ်းတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရသေဆုံးသူ6ဦးအပါအဝင်ကူးစက်သူ390လောက်ရှိနေပြီးအများစုကတော့ပြည်ပကပြန်လာသူတွေဖြစ်ကြပါတယ်
ပြည်ရမှာကူးစက်သူအတီးပြုလူနာမတွေ့တာတလနေပါရှိလာပြီးဖြစ်ပေမဲ့လေယောဂါကာကွယ်ရေးလုပ်ငန်းတွေကိုလျှော်ချလို့မရသေးကြအောင်ကယောဂါကာကွယ်ရေးအကူအညီပေးနေတယ်ထွေထွေအထူးကူဆရာဝန်ဒေါက်တာမူအောင်ကျော်နိုင်ကပြောပါတယ်အဲဒါဆိုလျှော်ချလိုက်တဲ့အချိန်နဲ့ယောဂါပိုးရှိတဲ့သူတယောက်ကညာရောက်ရှိလာခဲ့မယ်ဆိုလို့ရှိရင်သူနာတော့ဝိုက်ကနေလူတွေအားလုံးကကူးစက်သွားနိုင်တယ်တခွင့်လန်းကရှိနေတော့ ဝင်ရောက်နိုင်မှုမရှိဘူးဆိုတော့ဒီကာကွယ်ရေးနည်းလမ်းတွေကိုမပေါ်ပဲနဲ့ဆက်လက်ပြီးတော့တောင်ရက်တင်တယ်လို့သတိပေးပြောကြားချင်တာပေါ့နော်
ကိုဗစ်ရောဂါကူးစက်ခံရမှုကိုထိ ंछ ုံနိုင်မှုအတွက်လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်ပြီးတဦးနဲ့တဦးအနည်းဆုံး6ပေကွာမှနေထိုင်မှုအပါအဝင်အပြင်ထွက်တိုင်းနှာခေါင်းစီးတက်ဖို့နဲ့လက်ကိုဆက်ပြနဲ့တရားတန့်စင်ပေးဖို့ဒီအခြေခံအချက်တွေကိုမဖြစ်မနေလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေတာပါဒီအချက်တွေကိုသာလိုက်နာနိုင်မယ်ဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဒုတိယလှိုင်းဖြစ်ဖို့အလားအလာနဲ့ပါနိုင်တယ်လို့ကျန်းမာရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်ကိုဗစ်ဒုတိယလှိုင်းအနေနဲ့ကင်းဝေးဖို့ဆိုပြည်သူတွေမပေါ်ဆားဖို့အရေးကြီးကြောင်းကိုလည်းကိုဗစ် -19 ထိ ंछ ုပ်ကာကွယ်ရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအနေနဲ့ပါဝင်ဆောင်ရွက်နေတဲ့အထွေထွေရောဂါကိုဆရာဝန်ဒေါက်တာကျော်စွာဦးကအကြံပြုထားပါတယ်
။ကျန်းမာရေးဝန်ထမ်းတွေရောဒီစေတနာဝန်ထမ်းတွေရောအလှရှင်တွေရောအဖန်ဆန်အကုန်လုံးနေတဲ့လူတွေအကုန်လုံးပန်းနေကြပြီဆိုတော့ကျွန်တော်မိဘပြည်သူတွေနည်းနည်းဟိုမေတ္တာရက်ခံတာပါမပေါ်မဆားဖို့ပေါ့။ဘာလို့လဲဆိုတော့တကယ်ချစ်လာပြီဆိုရင်ကျွန်တော်တို့မနိုင်မနှင်းဖြစ်တဲ့ခါတိုင်းကျွန်တော်တို့ဟိုအဖိတ်အစဉ်တွေထိခိုက်မှုတွေများမှကြောက်တော့ပါ။အဓိကတော့ကျွန်တော်ကကိုပင်မနွမ်းနေနေကြပြီအထူးသဖြင့်ကျမ်းမာရေးဝန်ထမ်းအနေနဲ့တော်လေးပင်မနေကြဒူတီတွေလည်းအဲ့လိုမျိုးပေါ့နော်ဆိုတော့ကြမလို့ကျွန်တော်အနေနဲ့ဟိုပြည်သူတို့မေတ္တာရက်ခံလို့ကတော့အနည်းဆုံးတော့ဒီပါဇက်နှာခေါင်းစီမတ်စ်ကိုအပြင်သွားတိုင်းတက်ဖို့နဲ့လက်ကိုမကြာခဏဆေးဖို့အဲ့လောက်တော့ကျွန်တော်တို့ဟိုကျွန်တော် new normal အနေနဲ့တော့ဟိုနေသွားစီစဉ်တာပေါ့နော်အဲ့ဒါလေးတော့လိုက်နာစီစဉ်ပါလေ
ကာယယောဂဖြစ်ပွားမှုကိုအတိုင်းအတာတစ်ခုထိထိ ंछ ုပ်ထားနိုင်ပြီဖြစ်ပေမဲ့လည်းယောဂကာကွယ်ရေးနဲ့ပတ်သက်တဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုနေရာတော်တော်များများမှာလိုက်နာမှုအားနည်းတာကိုတွေ့ရတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။အိန္ဒိယနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂကူးစက်မှုတွေနဲ့တိုးဆုံးမှုနှုန်းတိုးလာနေတယ်လို့နယူးဇီလန်နိုင်ငံမှာတော့ယောဂကင်းရှင်းကြောင်းကြီးညာခဲ့ပြီးမှတကြောပြန်ကူးစက်မှုတွေချုပ်နေရတာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App Epic ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ချက်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
မုတ်တုံလေးအားကောင်းနေတဲ့အတွက်ဒီသတင်းပတ်တဲ့မိုးများမယ်လို့ခမန်းထားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစစ်ရှောင်ဒုက္ခသည်တွေအခက်ကြုံရမှာစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်ကျွန်မမိခါပါမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်နဲ့ချင်းပြည်နယ်တွေမှာဒီရပိုင်းတွင်မြေကြီးဟာစိုးရိမ်ရေမတ်အထက်မြင့်တက်လာနေတယ်လို့နောက်ထပ်မိုးများနိုင်တဲ့အနေရှိနေတယ်လို့မိုးလေဝသကြွန့်ကျင်သူတွေကခံမှန်းထားပါတယ်ဒီသတင်းပတ်အတွက်ခံမှန်းချက်အရမိုးများပြီးရေကြီးမြေပြိုနိုင်တဲ့အနေအရရှိနေတာကြောင့်သတိထားဖို့လိုတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးလာထွန်းကတိုက်တွန်းထားပါတယ
်ဒီတော့မီဒီယာနဲ့ရောမီဒီယာကုန်းတွေကိုတာဝန်ပါဖို့ရှိတယ်ကျွန်တော်တို့သက်သာခံမှန်းချက်အရတော့ဒီခိုင်းဒီနေလို့ချင်းဒီနေအဲအိမ်သားတော့ပါတော့လားဘူးသွားလို့မရနိုင်တဲ့အနေအထားတွေ့ရတယ်။တရားကွန်မှုကြီးတာပါရည်ရဲ့ဖြစ်နိုင်တာပေါ့နော်။ဖြစ်နိုင်တဲ့အခါကျတော့မိုးများတဲ့အဲဒီမိုးကြီးတဲ့အခါမျိုးကမိုးကြီးတဲ့အခါမျိုးမှာနောက်ဆက်တွဲ ဒီတဘာဝမေးရဖြစ်တဲ့ကမြေပြိုလာတို့ဒီကြီးရရှာမှုဖြစ်တာတို့ပါသွားတာတို့ဒါတွေတိပြီးပါမှာအချိန်နည်းတာလည်းဒါဟုတ်ဒီကြီးတွေတန်တဲ့အေးဒီလာရှိပါတယ်ဆယ်မုံများလာတဲ့ဆက်ပြီးတော့ဒီကြီးရရှာမှုတို့ဒါတိပြီးပါမှာမဟုတ်လားဒီဆယ်ရဲ့နောက်ပိုင်းကနေလည်းဒီပြန်ပြီးတော့မိုးအနေနဲ့အားနဲ့ပြန်ရောက်တာမျိုးဒီအားတော့တွေ့ရတာပေါ့ဒီတဲ့နေ့ကတော့အဲ့လိုပေါ့ပူချိန်တွေကမိုးရက်သွားတာနဲ့တိုးလာတာဒါတိပြီးမှာမဟုတ်ဘူးဘူးဘုံနဲ့ပြီးတော့ပူတယ်ဘူးရကတော့ပူလာဖို့လက်ရှိတာပေါ့
မုံများမယ်လို့ခံမှန်းထားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာလက်နက်ကင်ပရိပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေမိုးရင်းကာလအခက်အခဲတွေကြုံနေရပါတယ်အထူးသဖြင့်မိုးများရေကြီးနိုင်တဲ့အနေနဲ့ကြုံနေရတယ်ဆိုရင်အကူအညီတွေပို့ပြီးလိုအပ်မယ်လို့လည်းစစ်ရှောင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့ Colorless အဖွဲ့ကတာဝန်ခံမမီချူက VOE ကိုပြောပါတယ်
ခက်တဲ့ကတော့စကန်တစ်ခုနဲ့တစ်ခုကတော့မတူတချို့ကကြတော့အမိုးကအဆင်မပြေဘူးတချို့စကန်ကကြတော့ဟိုဖုန်းကြီးတောင်းလို့ပေါ့နဲ့နေတဲ့နေရာကြီးကတော့ဟိုအမိုးကအောက်ကအဆင်ပြေတယ်ညီမရေနောက်တစ်ခုကဒီအိမ်သားမပြေဘူးနေရေးထိုင်ရေးကလောလောဆယ်တချို့နေရာတွေမှာတိတ်အဆင်မပြေဘူးအဆင်မပြေဘူးဆိုတာတချို့နေရာမှာကြတော့ဟိုအိမ်လိုပုံစံမျိုးတော့မဟုတ်ဘူးဟိုဒီတာလပတ်တို့ဘာလို့ပေါ့နော်ဒီလိုယာယီဟိုဟာမျိုးလေးပဲအဲ့လိုအမိုးကအောက်ရောက်ရောက်တော့ပဲအဲ့လိုအနေထားလေးပဲရှိတယ်လောလောဆယ်ကတော့မိုးအရင်ကြီးတဲ့နေရာတွေမှာလောလောဆယ်ကတော့မတို့အနေနဲ့သိလဲဆိုတော့နေထိုင်ရင်းနည်းနည်းလေးခက်ခဲရှိတယ
်မိုးလေဝတ္တာနဲ့ဇလပီတော့ညွှန်ကြားမှုဦးစီးဌာနကတော့မြမကံယူရန်တစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပင်မှာလေးမိုးတက်လီပင်ကျရောက်ပြီးလှိုင်းကြီးနိုင်တာမှုတတိထားဖို့တတိပေးထားပါတယ်ကပ်ပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်အော်တွေမှာမုတ်တုံလေးပို့မှုအားကောင်းနေရမှုရခိုင်နဲ့ချင်းပြည်နယ်တွေသာမကကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတို့တွေမှာပါမိုးကောင်းလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ကျမဆုမပါရှင်။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့နှစ်တရာပြည့်အထိမ်းအမှတ်မြမအမျိုးသမီးရဲ့လှူရှားသူတွေရဲ့ဒီကနေ့ဆွေးနွေးကြတဲ့မြမနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးနဲ့နိုင်ငံရေးဖြစ်စဉ်တွေအကြောင်းသတင်းဝိုင်းကိုပြောပြပေးပါမယ်။ဟုတ်ပါတယ်2020ပြည့်နှစ်ဒီလဩဂုတ်လဟာအမေရိကန်ပြည်အောင်စုမှာဖွဲ့စည်းပုံခြေကဥပဒေကို19ချိန်ရောက်ပြင်ဆင်ပြီးအမျိုးသမီးတွေမဲပေးပိုင်ခွင့်ကိုခွင့်ပြုပေးခဲ့တဲ့1920ပြည့်နှစ်ကနေစလို့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နှစ်100ပြည့်အထိမ်းအမှတ်ဒီကနေ့ဩဂုတ်လ14ရက်နေ့မှာတော့မြန်မာနိုင်ငံရဲ့အမျိုးသမီးများအခွင့်အရေးများနဲ့နိုင်ငံရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့စကားဝိုင်းကျင်းပခဲ့ပါတယ်အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရရှိရေးတောက်ဆိုတိုက်ပွဲဝင်ခဲ့ကြရတယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးအခမ်းအနားပါပါဝင်ဝင်ရရေးကလည်းအခုအချိန်ထိစိတ်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းအဓိကဆွေးနွေးဖြစ်ခဲ့ပါတယ်လို့ဒီစကားဝိုင်းမှာဥဆောင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့ Triangle Woman အဖွဲ့တည်ထောင်သူမခင်လေးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဟို19 Amendment ပေါ့အမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့19ချိန်မှောင်ပြင်ဆင်မှုနှစ်တရာပြည့်ပေါ့နော်ကျွန်တော်တို့ကစိန်ခေါ်ချက်တွေမှာမတူဘူးပေါ့နော်ဟိုနိုင်ငံရေးမှာပါဝင်ဖို့ကွင်းရဖို့အတွက်ကိုခေတ်စနစ်အရအခုကအရင်အထက်တော့ကျွန်တော်တို့အများကြီးပါဝင်ကွင်းရတယ်ဒါပေမဲ့ဒါအမျိုးသမီးတွေရဲ့တောင်းဆိုမှုတွေပြောင်းလဲလာတဲ့အခြေအနေကမဖြစ်မနေပေါ့နော်မတက်မတာနဲ့ပြေးလိုက်ရတဲ့အနေအထားမျိုးမဟုတ်ပဲတကယ်အဓိပ္ပာယ်ရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်အမျိုးသမီးတွေရဲ့ဆွေးနွေးချက်အယူအဆစိတ်ကူးတွေကိုတကယ်ထည့်သွင်းအသုံးပြုတဲ့ဖြစ်စဉ်ဖြစ်ဖို့တော့အများကြီးကြိုးစားအောင်ပဲဆိုတော့ကျွန်တော်တို့ခြုံပြီးတော့ဆွေးနွေးဖြစ်ပါတယ
်နိုင်ငံရေးဖြစ်စဉ်တွေနိုင်ငံရဲ့အကြောင်းလဲဖော်ဆောင်မှုတွေနဲ့အရေးကြီးတဲ့အခမ်းအနားတွေမှာတိုင်းရင်းဒေသကအမျိုးသမီးတွေပူးပေါင်းပါဝင်ဝင်ရရေးကအရေးကြီးတဲ့အကြောင်းသကဝိုင်းမှာဦးဆောင်ဆွေးနွေးခဲ့သူတဦးလည်းဖြစ်တဲ့ကချင်ပြည်နယ်အမျိုးသမီးများကိုရက်ကဒေါ်နန်ပူကလည်း VOE ကိုပြောပါတယ
်အိုင်းသားဒေသမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်ခွင့်နဲ့မဲပေးတာနဲ့ပတ်သက်တာကြီးပြီးတော့ねဒီရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့မှအမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးတာတွေကိုကျွန်မဆွေးနွေးခဲ့တာအမျိုးသမီးဆိုတဲ့အခါမှာအမျိုးသမီးတွေကနိုင်ငံရေးမှာပါဝင်ခွင့်ဆိုတဲ့နေရာမှာတွတ်တော်တယ်မှာအမျိုးသမီးတွေအများပါဝင်မှသာကြီးအဲနိုင်ငံမှာရှိတဲ့အမျိုးသမီးတွေအရေးကိစ္စကိုဒီအဲ့ဒီအမျိုးသမီးတွေကလုံဆောင်လာမယ်ဆိုတာရဲ့ပြီးတော့အမျိုးသမီးတွေကမဲပေးဖို့ရတဲ့ဒီမဲပေးဖို့ရတဲ့မဲကြီးရဲ့ဆက်ရှိဖို့ရတဲ့ဆိုတဲ့
ဒီမြို့သမီးပေါင်းမှုကြီးများလာမယ်မြို့သမီးရဲ့ရေးကိစ္စရဲ့ပုံစံလုံဆောင်ပေးနိုင်မှုရှိလာမယ်။နိုင်ငံရဲ့စနစ်မူဝါဒတွေကိုဖော်ဆောင်ဦးဆောင်ပေးမယ်အုပ်ချုပ်မှုစနစ်အကြောင်းလဲမှာအရေးကြီးတဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးတွေနဲ့မကမတန်ဆွမ်းတဲ့အပါအဝင်အားလုံးတန်းတူပူးပေါင်းပါဝင်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစနစ်ကြ
ဒီကောက်ွဲကိုကျွန်တော်တိုင်းတာသမားတဲ့ခါမှာအလုံးပါဝင်ဆိုရတဲ့ကျွန်တော်တို့အချက်တစ်ချက်ဖြစ်တယ်ဆိုတော့ဒီအချက်တစ်ချက်မှာအခုစကိုကျွန်တော်တို့မတန်ဆုံးနေလူတွေကိုယ်စားလောင်းဝင်ပြန်ရတာတရားအရန်ကောက်တဲ့ခါမဲပေးခွင့်မဆုံးချောင်းသူတို့ပဲနဲ့အောင်မဲရုံလို့မနေဘူးကိုမင်းနဲ့ဆိုကျွန်တော်တို့အများကြီးစီစဉ်ပေးစီရတော့ဆိုအဲ့ဟာအရန်အရေးကြီးပါတယ်။
အမျိုးသမီးတွေကိုမဲပေးပိုင်ခွင့်ခွင့်ပြုပေးခဲ့တဲ့နှစ်ပေါင်း120တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းမဲ့သကဝိုင်းမှာအထူးသဖြင့်အမေရိကန်အမျိုးသမီးတွေတန်းတူညီမျှမဲပေးပိုင်ခွင့်အခွင့်အရေးတောင်းဆိုခဲ့ကြတဲ့အကြောင်းအမေရိကန်တန်ရုပ်တာဝန်ရှိတဲ့သူတွေဘက်ကလည်းမိတ်ဆက်ပါဝင်ဆွေးနွေးခဲ့ပါတယ်။အမျိုးသမီးရှေ့ဆောင်ရွယ်ဝင်ဦးဆောင်သူမလွေအေးနောင်ကစီစဉ်တင ုံးပါ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အသက်ရှင်ကန်တာတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
ဆိုင်မရင်ရဲ့ဒီကနေ့ထုတ်ပြန်တဲ့လူငယ်ချမ်းသာခွင့်နဲ့လေကျွန်းလူတက်မှုအတွက်တည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှုတ်ဦးကိုတသက်တကြွပြစ်ဒဏ်လျှော့ပေါက်ပေးလိုက်တဲ့တဲ့ရင်ကိုပြောပြပါမယ်။ကျမမအေးပါပါ။ဆိုင်ပြင်းမင်းမြတ်မဟာဝါဇီယာလောင်ကွန်းကမေရော်တီရိခရဲ့တက်တော်88နှစ်ပြည့်မွေးလေအထိမ်းအမှတ်ဖြစ်အကျဉ်းသားတွေကိုလူငယ်ချမ်းသာခွင့်ပေးရမှာထိုင်းနိုင်ငံတောင်ပိုင်းကလေကျွန်းလူတက်မှုအတွက်တည်တံပေးခြင်းခံရတဲ့မြန်မာရှစ်ပြောင်းလူငယ်နှုတ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့လည်းပါဝင်ခဲ့တာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပါရစေ
။ဟုတ်ကဲ့။ဒီနေ့တော့ပညာဆုံးဖြတ်တဲ့ဒီကလေးကိုသိပ္ပံတန်းနေပြီးတော့ကျွန်တော်တို့စပက်ဂျွန်ကိုရှော့ပေါ်စဉ်းစားပြီးတယ်ဆိုတဲ့အကြောင်းကိုအဲ့ဒါကိုထိုင်းပြည်ရင်းပြည်ရင်းကနေပြီးတော့ဒါအမင်းထုတ်တာပေါ့။အဓိကတော့ကျွန်တော်တို့ဒီဘိုးစားပရင်းရှိမှာကျွန်တော်တို့ဟိုပရင်းရှိမှာပေါ့နော်ဒီသိပ္ပံတန်းနေပြီးတော့ရှော့ပေါ်အသံခံစားတင်တာပေါ့။အဲ့ဒါကိုဟုတ်ဒီဒီနေ့နဲ့ဒီအကြောင်းပြန်နေလို့ကျွန်တော်တို့နားလဲတယ်ဆိုတော့ကျွန်တော်ကတော့သူတို့ကိုပြီးခဲ့တဲ့နှစ်တုန်းကခြားထားတဲ့ပြည်တံပေါ့နော်အလုံးစုပေါင်းပြီးတော့ပြည်တံခြားထားတာကနေအခုကပြည်တံကနေပြီးတော့တက်တကြုံပေါ့အဲ့လိုမျိုးခြားတယ်ဆိုတော့ကျွန်တော်တို့အတွက်ကတော့တက်တကြုံကနေဆိုရင်နောက်ပိုင်းကြီးကလေးကြီးကောင်းကောင်းမလေးတယ်ဆိုရင်တော့တချို့နှစ်ကနေပြီးတော့ short ပေါ့ပြီးတော့ဟိုshop ခံလို့မလို့ကျွန်တော်ပြောနေပါသေးတယ်ဒီနေ့ပဲဒီ budget number ကဟိုအဲ့ဒီတော့ keep ပို့ရဆိုပြီးတော့အဲ့ဒီကနေပြီးတော့တက်တဲ့ဂျွန်းဆိုလို့ရှိရင်တော့ပါပါရဲတပြောပေါ့နော်ကျွန်တော်တို့အများကြီးလုံလင်းချက်ရှိတယ်ဒီတက်တဲ့ဂျွန်းဆိုရင်လည်းထိုင်းမှာကကောင်းကောင်းနေတယ်ဆိုလို့ရှိရင်တစ်တိုင်းရှော့ရက်ပြီးရှိရလीဆိုတော့ဒီကလေးတွေလည်းဟိုနေပြီးပြီပေါ့နော်ဒီအချောက်ကြီးကောင်းလောက်နေပြီးဆိုတော့
ထိုင်းနိုင်ငံမှာလေကျွန်းလူတက်မှုနဲ့ပေတံပေးခြင်းခံရတဲ့မြန်မာရှစ်ပြောင်းလူငယ်တအုပ်ကိုထိုင်းပြည်မင်းမြတ်အနေနဲ့ပေတံပြစ်ဒဏ်ကနေခွင့်လွှတ်ပေးဖို့အတနာခံစာကိုကျင်ခဲ့တာဖြစ်ပြီးဒီအတနာခံစာကိုပြီးခဲ့တဲ့နှစ်အောက်တိုဘာလ24ရက်နေ့ကလူငယ်နှစ်ဦးအချင်းချထားရာဘန်ခွန်အချင်းဆောင်ကနေတဆင့်ဘရင်မင်းမြတ်စီကိုရောက်အောင်ပို့ဆောင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခုလိုမျိုးအချင်းသားတွေပြစ်ဒဏ်လျှော့ပေါက်ပေးတဲ့လူငယ်ချမ်းသာခွင့်တွေကိုဘရင်နဲ့ဘရင်မကြီးမွေးနေ့တွေမှာနှစ်ဆင်ပေးလေရှိပါတယ်။ Royal Pardon ဆိုတာပြစ်ဒဏ်ချခံပြီးသားအချင်းသားတွေကိုပေးတဲ့ဘရင်လူငယ်ချမ်းသာခွင့်ဖြစ်ပါတယ်။ထောင်ကျအချင်းသားတွေအတွက်ပြစ်ဒဏ်လျှော့ပေါက်ပေးနေတဲ့ထိုင်းနိုင်ငံမှာလူငယ်ချမ်းသာခွင့်ရမယ့်အချင်းသားပေါင်း38,000ကျော်ရှိနေပါတယ်။ဘရင်လူငယ်ချမ်းသာခွင့်ရမယ့်အကျဉ်းသားတွေဟာကြည်တံကြခံပြီးသားအကျဉ်းသားတွေဖြစ်ရသလိုအကျဉ်းထောင်ထဲမှာကောင်းမွန်စွာစီကံလိုက်နာနေထိုင်နေကြတဲ့အကျဉ်းသားတွေခံစားခွင့်ရကြတာဖြစ်ပါတယ်။မြန်မာရှေ့ပြောင်းလို့သမား ခန်းမန်းကြီးလေးအောင်လောက်လုပ်ကြနေတဲ့ကော့တာပန်းဖြစ်ကြောင့်ဖြစ်တဲ့လက်ကျော်မှာ2014ခုနှစ်စက်တင်ဘာလမှာပြည်ထောင်စုလေးကိုနဲ့စက်တင်ဘာလမှာပြည်ထောင်စုရဲ့အူတက်ပြတ်ထံရရပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်နေရောက်ဖြစ်တဲ့ကိုဝင်းစောထွန်းနဲ့ကိုစောလင်းတို့ကို2015ခုနှစ်ကောင်မှာတော့ထိုင်းနိုင်ငံကော့စမိုတရားရုံးကနေအမြင့်ဆုံးပြည်ထောင်မှာထိသိရပါလေအခုလိုတည်ရန်ကနေလျှော့ပေါ့ပြီးတသက်တကျွန်းချမှတ်ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာတသက်တကျွန်းကို250ဖြစ်သတ်မှတ်ထားပေမဲ့နောက်ထပ်လူငယ်ချမ်းသာခွင့်တွေရလာတဲ့အခါမှာတော့6နှစ်နေပြီးသားအကျဉ်းသားတွေဖို့အကျဉ်းလောက်ထဲမှာကောင်းမွန်စွာဆက်လက်နေထိုင်မယ်ဆိုရင်မကြခင်နှစ်တည်းအတွင်းမှာလူငယ်နှစ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မအခင်မြွေထွေးကတင်ဆက်ပေးပါမယ်။ American စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေမတရားပြုကျင့်မှုတွေဟာပြီးခဲ့တဲ့2019ခုနှစ်အတွင်းပိုများလာခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်စစ်ဌာနချုပ်ကဧပြီလထဲမှာထုတ်ပြန်တဲ့2019ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရပ်ပေါင်း9825ခုရှိခဲ့ပြီးတဟတိအရင်2018ခုနှစ်ကထက်300ခန့်လုံးပိုများလာတာဖြစ်တယ်လို့အစဉ်ကစားမှဖော်ပြထားပါတယ်။အမေရိကန်စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေဖြစ်လာရင်ဘယ်လိုရေးယူကန့်ကွယ်ပါလဲ။မဖြစ်ခင်ကြိုတင်ကာကွယ်ဖို့ဘယ်လိုလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ပါလဲ။အမေရိကန်မရင်းတပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတိုင်ကြားချက်တွေနဲ့ပတ်သက်လို့မရင်းတပ်ဖွဲ့ပြောခွင့်ရဖို့ကြီး KC Litsey ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။
So I can't speak for the Army, and I also can't speak for the, you know, the entire Department of Defense. I can speak toward what I know about the Marine Corps.So,
in the study, the Marine Corps
report
that I was in the Marine Corps.ကာဝေးဌာနကထုတ်ပြန်တဲ့စစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေပတ်သက်လို့2019ခုနှစ်နှစ်ပတ်လည်အစီအစဉ်စာကိုကြည့်ရင်တော့မရိတ်တဖို့ရဲ့ကြားမှာဒီလိုဖြစ်ရတာကြားဆင်းသွားပြီဆိုတာသိရပါမယ်။ဒါမှလည်းလိမ်မိုင်းဆိုင်ရာမတရားပြုမှုတွေနဲ့ပတ်သက်ပြီးတော့အသိပေးတိုင်ကြားမှုနှဲပါရည်ဆိုတဲ့အဖြစ်ကိုကျွန်တော်တို့နားလည်လက်ခံထားတာကြောင့်ဒီလိုအစီအစဉ်စာထဲမှာဒီလိုဖြစ်ရတဲ့ကြားဆင်းသွားတဲ့စကားကိုကြည့်ပြီးတော့ဒါတွေတကယ်ပဲကြားဆင်းလာတယ်လို့တော့ကျွန်တော်တို့တစ်ချက်ချခံယူလို့မရပါဘူး။မရိတ်တပ်ဖွဲ့အနေနဲ့ဒီလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေတောက်ရှက်စော်ကားမှုတွေကိုတိုက်ဖြတ်ဖို့တန်လိုက်တဲ့အခိုင်အမာချမှတ်ပြီးလှုပ်ဆောင်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ
်။ဟုတ်ကဲ့မရိတ်တပ်ဖွဲ့ကအမှုတန်းတယောက်လိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံရတဲ့ဆိုရင်သူ့အနေနဲ့ဘယ်လိုတိုင်ကြားနိုင်ပါလဲ။ဘယ်လိုကူညီထောက်ပံ့တွေရနိုင်ပါသလဲရှင
်။ Regardless of if a sexual assault occurred, you know, a few hours ago or a few years ago, the same process would.
မတရားပြုကျင့်ခံရသူအနေနဲ့အကန့်အသတ်ထားပြီးတိုင်စားမှုဒါမှမဟုတ်ဘာအကန့်အသတ်ချက်မှမထားဘဲနဲ့တိုင်စားမှုဆိုတဲ့တိုင်စားနိုင်တဲ့နည်းလမ်းနှစ်ခုရှိပါတယ်ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာတယ်ဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကြံတွဲမှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်။အဲ့ဒီထက်လိမ်မိုင်းဆိုင်ရာမတရားပြုမှုတုံ့ပြန်ကြံတွဲရေးတာဝန်ခံတယောက်နဲ့ခရရသူဘက်ကရှေ့ထွက်လိုက်ပါ၊ကုညီဆောင်ရွက်ပေးသူတယောက်ခံထားပေးပါရဲ့။ ဒီတိုင်စားရဲ့ပုံစံနှစ်ခုမှာအဓိကကွဲလွဲတာကတော့တိုင်စားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါတိုင်စားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူမှသိကွင်းမဖြစ်ဘူးတရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းဘူးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်စားတာမျိုးဖြစ်ပါရင်ဘရိတ်တပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတယ်ဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးတာကိုလက်ခံနေအကန့်အသတ်မထားတဲ့တိုင်စားမှုမျိုးကိုအားပေးပါရင်ဒီတော့မှအဖြစ်ကျူးလွန်တဲ့သူကိုထိထိရရဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ
်မြန်မာအမေရိကန်တယောက်ဖြစ်တဲ့မရိတ်တပ်ဖွဲ့ကတက်ချက်မသိဥဆိုရင်လွန်ခဲ့တဲ့9နှစ်လောက်ကြုံကဒီမရိတ်တပ်အထွေမှာပဲတခြားမရိတ်တပ်သားတယောက်ကသူ့ကိုလိမ်မိုင်းဆိုင်ရာဆော်ကားတာကိုခံခဲ့ရတယ်လို့ပြောပါတယ်အဲ့ဒီချိန်တုန်းကသူဒီလိုအထောက်ကနေကိုရခဲ့တယ်လားဆိုတာကတော့သူအဲ့ဒီချိန်ကဖြစ်ခဲ့တဲ့ဒီဖြစ်စဉ်အပြည့်အစုံကျွန်တော်တို့သိခွင့်မရသေးတာကြောင့်တရားတော့မသိပါဘူး။ဒါပေမဲ့အကယ်၍ဒီခံရတဲ့သူတယောက်အနေနဲ့စစ်ဘက်ကအခုလိုပေးတဲ့အကူအညီတွေအပြင်အရက်ဖက်ဥပဒေအကျိုးဆောင်တွေရဲ့အကူအညီရယူခြင်းနဲ့ဆိုရင်ရောဒါကိုစစ်ဘက်တရားရေးစနစ်မှာခွင့်ပြုထားပါသလားရှင
့် So there's two sides of that with what I think you're asking me on Corporal Ohu's case. Mm-hmm. So
တက်တူဖြစ်ရတဲ့ပတ်သက်လို့ခုနေတာမှာအခြေအနေနဲ့ရရှိပါရဲ့ရှင်။ကျမကနားလည်သလား။သူကလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ပြောထားတာနားလည်ပါရဲ့။ဒီပုံမှာသူ့ဘက်ကစုံစမ်းမှုတွေလုပ်ဖို့တရားဝင်တိုင်ကြားထားတာဆိုရင်သူလည်းတခြားသူတွေလိုပဲလိုအပ်တဲ့ကူညီထောက်ပံ့မှုတွေချက်ချင်းရမှာပါ။ဒီအတွက်စောစောကပြောတဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတုံ့ပြန်ကိန်းတွေတာဝန်ရတယောက်နဲ့သူ့ဘက်ကနေပြောရှေ့ထွက်လိုက်ပါကူညီပေးမဲ့သူတွေရှိပါရဲ့။သူတို့ကလိုအပ်တာတွေကိုလိုက်ပါကူညီပေးပါရဲ့။ဒါကတစ်ပိုင်းပါတစ်ဖက်မှာလည်းသူ့အနေနဲ့တရားရေးဆိုင်ရာကျွမ်းကျင်တဲ့အရက်ဖက်ပညာရှင်ငှားယမ်းကျင်တဲ့ဆွေနဲ့ရပါတယ်။စစ်ဘက်ကဥရေအကျိုးဆောင်ပဲရယူမယ်ဆိုရင်လည်းရပါတယ
်။ဟုတ်ကဲ့လိမ်မင်းဆိုင်ရာစော်ကားခံရပြီးအခြေအနေတစ်ခုခုကိုစိုးစိုးဝါးဝါးဖြတ်တန်းနေရတဲ့အတွက်ကြောင့်ဒီ PTSD လို့ခေါ်တဲ့စိတ်ဖိစီးမှုဝေဒနာခံစားရတဲ့အခြေအနေမျိုးဖြစ်လာတဲ့ဆိုရင်ရောဘယ်လိုကင်တွယ်ပါမလဲရှင်
။ Regardless of where PTSD originates from, whether that's from combat or from this, you knowsexual trauma
၄ဆိုင်ရာစော်ကားမှုကြောင့်ဖြစ်တဲ့တိုက်ပွဲတွေတွင်မှာကြုံတွေ့ရတဲ့အဖြစ်ဆိုးတွေကြောင့်ဖြစ်တဲ့စိတ်ဖိစီးမှုဝေဒနာ PTSD ဖြစ်လာရရင်တော့ဒီထွက်လိုအပ်တဲ့အကူအညီတွေပေးထားတာကအတူတူပါပဲစိတ်ဖိစီးမှုဝေဒနာခံစားရတဲ့သူတိုင်းတွေစိတ်ပိုင်းဆိုင်ရာကျန်းမာရေးပြုစုဆောင်ရှောက်မှုတွေနဲ့တခြားလိုအပ်တဲ့အထောက်အပံ့တွေပေးပါတယ
်ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့အိမ်ပိုင်းဆိုင်ရာစော်ကားမှုဖြစ်ရတွေနဲ့ပတ်သက်တဲ့ဒီပိနကုန်စစ်ဌာနချုပ်ရဲ့2019ခုနှစ်အစဉ်ကန်စာအရဆိုရင်ဒီပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်စစ်တပ်ထဲမှာဒီလိုဖြစ်ရပေါင်း8825ခုရှိတယ်လို့ပြောပါတယ်။ဒီဖြစ်ရတွေကဘယ်နဲ့ရခိုင်နှုန်းနောက်ဖြည့်ရှင်းတိုင်တွင်နိုင်ခဲ့ပြီးပါပြီလဲရှင
်။ No, I don't actually have a hard number of cases that would have you know been brought.
အဲ့ဒါကတော့အတူတူမသိပါဘူး။မရင်းတပ်ဖွဲ့ဝင်တွေဟာလိမ်မိုင်းအံရဆောင်ကားမှုတွေမရှိတဲ့ပတ်ဝန်းကျင်မှာကောင်းကောင်းနေထိုင်အလုံးလုံးနိုင်ခွင့်ရှိရပါမယ်။ဒါမျိုးအစိမ်းမကောင်းစရာကဒီလိုမျိုးဖြစ်ရတဲ့ရှိနေသေးရဲ့ဆိုတာပါဒီလိုမျိုးဖြစ်ရကြုံရတဲ့သူတိုင်းကတရားဝင်တိုင်ကြားတာမျိုးမရှိရတဲ့လေဒီဖြစ်ရတဲ့ကပတ်သက်လို့အစိမ်းအတိစားတရားကိုခတ်ပါတယ
်စစ်တပ်တွေမှလိမ်မင်းဆိုင်ရာစော်ကားတာကိုကြုံရတယ်လို့ပြောတဲ့စစ်မှုထမ်းတယောက်နဲ့တိတ်မကြခင်တော့ကပဲကျွန်မဆက်သွယ်စကားပြောခွင့်ရခဲ့တာရှိပါတယ်သူပြောတဲ့အထက်မှာလည်းဒီခံရတဲ့သူအများစုဟာတိုင်ကြားဖို့အတွက်လက်တွန်းကြတယ်လို့ပြောပါတယ်အဓိကတော့သူတို့တိုင်ကြားပေမဲ့လေမြတ်တာတရားစီမှုမရပဲနဲ့လက်တုပ်ပြန်ခံရမှာကိုပို့ပြီးတော့စိုးရင်ရတယ်လို့ပြောပါတယ်။ဆိုတော့ဒါတွေကိုကြည့်ရင်စစ်တပ်ရဲ့တရားစီရင်စနစ်ကိုလူတွေကယုံကြည်မှုကင်းမဲ့လာနေတဲ့သဘောပါလား
။ You know, I can't really speculate on what individuals, you know, what their reasons are for not reporting. What I do know.
ဘယ်လိုပါကြောင်တရားဝင်မတိုင်ကြားရလဲဆိုတာကတယောက်ချင်းစီရဲ့အခြေအနေကိုကျွန်မခန့်မှန်းပြောလို့တော့မရဘူးပေါ့နော်။ဒီမရင်းတပ်ဖွဲ့အနေနဲ့ကတော့ဒီလိမ်မိုင်းဆိုင်ရာစော်ကားမှုကြုံရရင်တရားဝင်အသိပေးတိုင်ကြားတာမျိုးဖြစ်စေချင်ပါရဲ့။ဒါမှဒီအဖြစ်ရှိရသူကိုဖော်ထုတ်အရေးယူနိုင်မှာပါ။တိုင်ကြားမှုမရှိရင်လည်းအရေးယူလို့မရပါဘူး။မရင်းတပ်ဖွဲ့အနေနဲ့ကရှေ့တန်းတိုက်ခိုက်မှုတွေမှာလုပ်ငန်းဝင်မှာတယောက်နဲ့တယောက်အပြန်အလှန်ယုံကြည်မှုရှိပြီးတော့စီးလုံးညီညွတ်တွေကတိတ်အရေးကြီးတာပါ။ဒီတော့မှတိုင်းပြည်ကပေးရတဲ့တာဝန်ကိုလည်းထိထိရောက်ရောက်ထမ်းဆောင်နိုင်မှာဖြစ်ပါရဲ့။ဒါတွေကိုထိခိုက်နိုင်တဲ့အခြေအနေတွေကိုမရင်းတပ်ဖွဲ့ကမလိုလားပါဘူး။
ဒါပေမဲ့အခုလိုဖြစ်ရမျိုးတွေကြုံရတဲ့သူတွေအတွက်ကလည်းအလွယ်တကူထုတ်ပြောဖို့တန်ကြားဖို့ဆိုတာကခက်နိုင်ပါတယ်။သူတို့အတွက်စိုးရိမ်မှုမရှိဘဲနဲ့ရှေ့ထွက်ပြောလာအောင်ဒီလိုပြောလို့သူတို့အတွက်နင်နာမှုမဖြစ်စေရဘူးလက်တုံ့ပြန်တာတွေမကြုံစေရဘူးဆိုတာမျိုးအာမခံပေးနိုင်တဲ့အားပေးတိုက်တွန်းမှုတွေရောရှိပါသလား။ဒီအတွက်လုံလောက်တဲ့ဆောင်ရွက်မှုမရှိတာရောမဖြစ်နိုင်ဘူးလားရှင့
် I truly do think that you know our sexual assault prevention response program It's an effective program. Like I said, it's
tomorrow ye le mai san ya nau shin so ga mu dai chi yi a si sin a chi yauk de a si sin ta khu lo yong chi lak khan tha ba yi le mai san ya so ga mu ri ma phit a lo chu tin ka kwe de a ni ne a si sin ni shi de lo marine ta phat win nai ne sin ma phit ma ni de ya de tin nan ni le shi ba yi ko taw win phan saung ne ya lu long ngan win maw maw mu ti pi lo lo ya de tat san ya tin nan ni ko ma phit ma ni de ya ba yi bo mu chi ti yauk de ya ye tin nan ga bo chou chi ti yauk de ya ye tin nan ne 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 lo kwa chin kwa ra မျိုးရှိပေမဲ့အားလုံးကတော့သူရဲ့ယာတုနဲ့လုပ်ငန်းခွင်အလိုက်မဖြစ်မနေသေးတဲ့နန်းတွေကိုတက်သွားကြရပါပါ။စမကိုယ်တိုင်လည်းတလောတော့ကပဲဘူကြီးတွေတင်နန်းမဖြစ်မနေသေးရပါလေ။ Marine တပ်ဖွဲ့မှာတော့ပြောဖို့ခက်ခဲတယ်ဆိုတဲ့အကြောင်းအရာတွေကပါဆိုရင်ကြောင်းရမှုမရှိတဲ့နဲ့ပြောနိုင်တဲ့အလေးစင်ဖြစ်အောင်လို့ဖန်တီးပေးထားပါလေ။ခုမှဆိုးရွားတဲ့အတွေ့အကြုံခံစားရရဆိုရင်အဲ့လူတွေလိုအပ်တဲ့ပြုစုစောင့်ရှောက်မှုတွေနောက်ပြီးတော့ကူညီထောက်ပံ့မှုတွေရအောင်လို့လုပ်ပေးထားတဲ့အစီအစဉ်တွေအခိုင်အမာရှိပါရဲ့ရှင်။
ဒီမင်းဆိုင်ရာကြမ်းဖက်မှုတွေဒီမတရားပြုကျင့်မှုတွေအများစုကိုကြည့်မယ်ဆိုရင်အမျိုးသမီးစစ်မှုထမ်းတွေကြုံရတာပိုပြီးတော့များပါတယ်။ဒါကဘာကြောင့်ပါလဲ။ဒါကိုဘယ်လိုတိုင်းစီနိုင်မှာမလဲရှင
်။ The problem that you're talking about there, I mean that is it's not unique to the military. If you look at statistics, no women are most often
the victims of sexual assault. ဒီစစ်ဖက်လုပ်ငန်းခွင်မှာလည်းဖြစ်နေတဲ့ကိစ္စမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုကြည့်မယ်ဆိုရင်အရက်ဖက်လုပ်ငန်းခွင်တွေမှာလည်းဒီလိုမျိုးအမျိုးသမီးတွေမိမိုင်းဆိုင်ရာစော်ကားမှုတွေကိုအများဆုံးကြုံရတဲ့သူတွေဖြစ်တယ်ဆိုတာတွေ့ရပါတယ်။စစ်ဖက်ခေါင်းဆောင်တွေ၊ Marine တပ်ဖွဲ့ခေါင်းဆောင်တွေကတော့ဒါကိုလုံးဝမရှိစေချင်ပါဘူး။ဒါတွေကကျွန်မပြောခဲ့သလိုပဲကျွန်တော်လုပ်ငန်းခွင်တွေအရေးကြီးတဲ့အပြန်အလှန်ယုံကြည်မှုနဲ့စီးလုံးညီညွတ်မှုကိုနှီးမျိုးစုံနဲ့ထိခိုက်စေလိုပါအခုဒီအခြေအနေတွေအပြီးတိုင်းရက်တက်သွားအောင်မလုပ်နိုင်သေးတာကတော့တကယ်ကိုစိတ်မကောင်းစရာကောင်းပါရဲ့ရှင်။ကင်တွေကခက်ခဲတဲ့ကိစ္စဖြစ်တာမလို့ဒါကိုကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေမတရားပြုတ်ခံရတဲ့သူတွေအတွက်တရားမျှတမှုရစေဖို့အတွက်အစီအစဉ်တွေပြီးတော့တင်နန်းတွေကိုလည်းဗပောင်းဆောင်ကနေပြီးတော့အလေးနဲ့ထားပြီးလှုပ်ဆောင်နေပါတယ်။ဒီတိုင်းအခိုင်အမာဆက်လုပ်သွားမယ်ဆိုရင်တော့အပြောင်းအလဲတွေပို့ပြောဖြစ်လာမှာ။
ဗန်တူဒါဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာတော့ COVID-19 ကာယောဂါကာလမှာအိမ်ရှင်တွေကနှင်ချမဲ့ဘေးအန္တရာယ်ကိုရင်ဆိုင်နေရတဲ့အိမ်ငှားတွေရဲ့ဘဝနဲ့ဒီကာယောဂါကြောင့်ပဲလူသူဝေးရမှာအပန်းဖြေနားနေနိုင်ဖို့အတွက်မော်တော်ဘုတ်တွေဝယ်ဆီလာကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေတကြောပြန်တိုးဖြစ်ပွားနေချိန်မှာပဲစီးပွားရေးလည်းဆက်ချဆင်းနေတာကြောင့်လူအတော်များများအလို့လက်မဲ့ဖြစ်ကုန်ပြီးအိမ်ငှားကမပေးနိုင်သူတွေတူလာနေပါတယ်။လွန်ခဲ့တဲ့လအနေငယ်ကအလို့လက်မဲ့ဖြစ်ခဲ့သူတွေဟာအခုခါမှဆိုရင်အိမ်ငှားကမပေးနိုင်တော့ပါဘူး။အလို့လက်မဲ့တွေကိုဖက်ဒရယ်အစိုးရကထပ်ဆောင်းတိုးပေးနေတဲ့ထောက်ပံ့ငွေတစ်ပတ်600ပေးနေတာလည်းရဆိုင်သွားသလိုအစိုးရကနောက်ထပ်ဘယ်တော့ထောက်ပံ့ကြီးထပ်ပေးမလဲဆိုတာကလည်းသေးသေးချာချာမသိရသေးပဲဖြစ်နေတာပါ။အိမ်ရှင်ကနှင်ချမဲ့အရေးရင်ဆိုင်ခဲ့ရတဲ့ဘော့စတန်မြို့မှာနေထိုင်သူ Jake Brooks က
And I've been living here at this apartment complex for over 4
ဒီအပတ်မှမနေလာတာ၄နှစ်ခွဲကျော်ပါပြီအမေရဲ့ဝန်ခွေညီမရဲ့နဲ့အတူနေပါတယ် COVID-19 ကပ်ရောဂါကြောင့်အမေအလုပ်ပြုသွားပြီးတဲ့နောက်မှာအိမ်ရှင်ကလည်းအိမ်မွားနေနေချဖို့လုပ်ပါတယ်နေစရာမရှိမှတော့အတော်လေးဆိုးရင်ပါတယ်အင်ဂျီယာမဲတွေထားတဲ့ကြီးရမှာမိသားစုတွေတကွဲတပြားစီလည်းမဖြစ်ချင်ပါဘူးလို့ပြောသွားတာပါကပ်ရောဂါကာလမှာအိမ်ရှင်တွေအနေနဲ့အိမ်ငှားတွေကလက်ကမပေးနိုင်ရင်အိမ်မော်ကနေမချဘူးတားမြစ်ထားတဲ့ဥပဒေသက်တမ်းထပ်မတိုးနိုင်ဖြစ်နေတဲ့ချိန်ထဲမှာလွတ်တော်နဲ့အစိုးရကြားနောက်တန်းထောက်ပံ့စည်းနဲ့ပတ်သက်ပြီးတော့အခြေအလဲမဆွေးနွေးနိုင်သေးပဲလေဖြစ်နေတာပါဒါကြောင့်သမ္မတထရမ့်ကသူ့အာဏာကိုသုံးပြီးတော့အစိုးရကကူညီထောက်ပံ့မှုတွေဆက်ပြီးသွားဖို့နဲ့တက်ကြီးထောက်ပံ့ကြီးစုမွေနဲ့ကျန်းမာရေးဆော့ဆော့စည်းလက်စားတွေကနှုတ်ယူလာတွေကိုခဏဆိုင်ထားပြီးမှညွှန်ကြားချက်တရက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထားပါတယ်ဒီညွှန်ကြားချက်ထဲမှာစီးပွားရေးလုပ်ငန်းတွေဆက်လက်ပတ်နိုင်အောင်ပံ့ပိုးပေးမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်အခုအခါမှာတော့လုပ်ငန်းတွေအတော်များများလဲတောင့်ခံနိုင်မှုကအတော်လေးခက်ခဲနေပါတယ် Brooks က
During the pandemic, a lot of people were losing their jobs, especially.
ကယောဂါကာလမှာအမေပါဝင်သူအတော်များများအလုပ်ပြုတ်ကုန်ပါတယ်။လုပ်ငန်းတွေကလည်းရပ်ဆိုင်းနေတော့တခြားအလုပ်တွေကူရဖို့အတော်လေးခက်ပါတယ်လို့သူကပြောသွားတာပါ။ COVID-19 ကယောဂါကြောင့်အလွှာအသီးသီးကလုပ်ငန်းတွေရပ်ဆိုင်းကုန်တာပါ။နှစ်စဉ်ကမ္ဘာတစ်လွှာကလူပေါင်းတန်းနဲ့ချီလာရောက်လည်ပတ်လေရှိတဲ့နယူးယောက်မြို့မှာဆိုရင်လေအခုကလာရောက်လည်ပတ်သူတွေမရှိတော့တာကြောင့်ဒီလုပ်ငန်းပေါ်အားထားနေရတဲ့လုပ်ငန်းတွေရပ်ဆိုင်းကုန်ပါတယ် နယူးယောက်မြို့ Times Square ရင်မြင်ကမာရီယာဟိုတယ်မှာအဲဂျိုအဖြစ်နှစ်20ကြာလှုပ်လှုပ်ခဲ့ပြီးတော့အခုအခါမှာအလုပ်လက်မဲ့ဖြစ်နေတဲ့Nelia Gonzalez ka
How am I going to be able to pay my rent which is almost $2,000 and that's
Lo la me la sa ga a lo 2000 ni ba ya de so ro ai nga ga blu pay a man naw mu ti ba u a so ya ye that sound thauk pan ji da ma ya yin meter ga tv internet pho cha ma yi a ma kan ji le ma pay nai naw ba u khle rui ga le college tet ni ga so ro thro ko ma thauk pan nai naw ba u lo pyo daw da wa Brooks ye a me ya so yin le အမကန်လုပ်ငန်းတစ်ခုကနေအလုပ်ပြုတ်သွားပြီးတဲ့နောက်တဲ့အလုပ်တွေထပ်ရှာလို့မရပဲဖြစ်နေတာပါ။ Jake Brooks ဟာအခုအခါမှာဆေးရုံအဲဂျိုအဖြစ်အလုပ်လုပ်နေပါတယ်။ဒါပေမဲ့လည်းနှစ်ယောက်အိတ်ခမ်းပါတဲ့အပတ်မှန်အတွက်တစ်လကိုအိမ်ငါးကကို265ဒေါ်လာအထိတိုးတောင်းလာဖို့မပြီးတဲ့အတွက်ဩဂုတ်လအတွင်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အခြေအနေဆက်ရောက်လာပါတယ
်။ And I don't really have anywhere else to go.And I wouldn't be able to afford to move.
ဘယ်မှလည်းသွားကြမရှိပါဘူး။သွားလည်းမသွားနိုင်ပါဘူး။ကြောင်းရွှေ့ဈေးကကြီးပါတယ်။တခြားနေရာပြောင်းမယ်ဆိုရင်အိမ်ငါးကသဘောတင်ရပါမယ်။ပြီးတော့အိမ်လားကလည်းပေးရမှာဆိုတော့ဒီမှာနေပြီးတော့အိမ်ငါးကပေးလိုက်တာကမှတက်တာပါအောင်မယ်။ပစ္စည်းပြောင်းရွှေ့လုပ်ဖို့လည်းလူငှားမှာဆိုတော့အိမ်ပြောင်းတာကတကယ့်ကိုဈေးစကကြီးပါတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းအိမ်လာကမပေးနိုင်သူတွေကိုအိမ်ရှင်တွေကနှင်မချနိုင်မဲ့တားမြစ်ချက်ကိုအစိုးရကအော်တိုဝါလလည်းထီတန်းတူးချိန်မှာတော့ Brooks တို့အတွက်အသက်ရှူထောင်သွားပါတယ်။ Gonzalez ကတော့ COVID-19 ဖြစ်ပွားသူတွေစရင်ကောက်ယူတဲ့အလုပ်လုပ်ဖို့တင်တန်းတက်ထားပေမဲ့လည်းအခုချိန်ထိအလုပ်လုပ်ဖို့ခေါ်တာမရှိသေးဘူးလို့ဆိုရတယ်။တကယ်လို့သာ Washington DC ကအစိုးရအဖွဲ့နဲ့လွှတ်တော်ကြားထောက်ပံ့ကြေးပေးမဲ့ကိစ္စအဖြေတရထုတ်မပေးနိုင်မှုဆိုရင်တော့မကြခင်မှာပဲမေးစရာမရှိတဲ့ဘဝရောက်မှာဘူးလေသူကဆိုရင်နေတာပ
ါ I don't think I will have a place to live I'll just probably
တခြားမှာလည်းနေစရာမရှိပါဘူးဆိုတော့အင်ဂျီယာမဲ့ဖြစ်ကောင်းဖြစ်သွားနိုင်ပါတယ်မသိသေးပါဘူးမိသားစုအဆင်ပြေဖို့ပဲမျှော်လင့်ပါတယ်ဘာမှမသေးစရာလှပါဘူးလို့ဆိုပါတယ်ဒီအချိန်မှာပဲ COVID-19 ကရောဂါကာလနောက်ထပ်အကူအညီပေးရေးဥပဒေချမ်းကိုလွတ်တော်မှာအတည်ပြုချက်မရဘဲလွတ်တော်အားလိုက်ရဲ့အဖြစ်လုပ်ငန်းတွေရပ်ဆိုင်သွားရတယ်။တစုံတရာစစ်ဆက်ညှိနှိုင်းရလို့အရေးပေါ်မဲခွဲတာမျိုးမရှိတော့ဘူးဆိုရင်ပုံမှန်အားဖြင့်တော့လွတ်တော်စည်းဝေးတွေကိုစက်တင်ဘာလဒုတိယပတ်လောက်မှသာပြန်ဆလေရှိပါတယ်။ COVID-19 အကူအညီတွေထပ်ပြီးဒီမိုကရက်ထိပ်တန်းခေါင်းဆောင်တွေနဲ့အစိုးရအကြားရပ်ပေါင်းများစွာညှိနှိုင်းနေခဲ့ကြပေမဲ့သဘောတူညီချက်မရခဲ့ကြတာပါ။အလုတ်လက်မဲ့ရဲ့အတွက်အကျိုးခံစားခွင့်နဲ့လစာလေးကဖျက်တော့တာတွေရှော့ချတဲ့အကျိုးခံစားခွင့်တွေပေးဖို့သမရထရမ့်ကအမိန့်ကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့ဒီလိုထုတ်ပြန်တာဟာဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးဆိုပြီးဒီမိုကရက်တွေဘက်ကကန့်ကွက်ထားပါတယ်ခင်ဗျာ COVID-19 ကရောဂါကာလမှာ social distancing ဆိုတဲ့စီးပင်းစည်းကမ်းချမှတ်ထားတော့ကြောင့်တက်နိုင်သူတွေကတော့အပျော်စီးမော်တော်ဘုတ်တွေဝယ်ရှိလာကြပါတယ်မော်တော်ဘုတ်တွေကတ်တဲ့စိတ်ကမ်းမှာဆိုရင်ပုံအများပြစိုက်ကလာသလိုစက်ပြင်ဆိုင်တွေလည်းပိုပြီးတော့လူစီကားလာပါတယ်တယောက်နဲ့တယောက်ခက်ခွာနေရပြီးတော့လူစုလို့မရတာကြောင့်တချို့တက်နိုင်သူတွေကမော်တော်ဘုတ်အသေးစားလေးတွေကအစဇင်ကန်တင်မော့အစုံဝယ်ရှိလာကြပါတယ်မော်တော်ဘုတ်ပိုင်ရှင် Andrew Slaki က
I think this whole thing is more stressful than
ချင်းတွေတစ်ခုလုံးကကျွန်တော်တို့တည်ထားတဲ့အထင်အထက်ပိုစိတ်ပျက်စရာကောင်းနေပါတယ်။ဆိုတော့ခဝေးဝေးမှာစိတ်လို့ကိုလို့နေဖို့အကောင်းဆုံးအချိန်မှာပဲလို့သူကပြောတော့တာပါ။မော်တော်ဘုတ်တွေပုံမှန်ရောင်းနေရကြမှာပဲ။လွန်ခဲ့တဲ့ဇူလိုင်လကဆိုရင်အယောင်တစ်ချိန်တို့တက်သွားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အယ်လမီဒါမြို့က Atomic Tuner ရဆိုင်ပိုင်ရှင် Wayne Goldman က
We just had our best month ever. I think we sold 12 boats last month.
အယောင်အဆုံးလာပါပဲလွန်ခဲ့တဲ့လကမော်တော်ဘုတ်12စီးရောင်းရပါတယ်ပုံမှန်ဆိုရင်3-4စီးပဲရောင်းရတာဆိုတော့အတော်လေးရောင်းကုန်နေလာပါလို့သူကပြောသွားတာပါစီးရင်ကိန်းကနန်းတွေအရမော်တော်ဘုတ်အယောင်ဆိုင်80ရာခိုင်နှုန်းကျော်မှာရောင်းစရာမော်တော်ဘုတ်မကျန်တော့တာဒါမှမဟုတ်အနည်းချင်းသာရှိတော့တယ်လို့ဆိုပါတယ်ဒီလိုအခြေအနေပေါ်လဲသူတို့ကကျဉ်းနေနေကြတာပါလူနေရက်ကွက်အတွင်းကရေကန်နေတွေပင်လယ်တွေသမုဒ္ဒရာတွေမှာမော်တော်ဘုတ်စီးတာဟာတခြားလူများပြားနေလဲထိတွေ့ဆက်ဆံကြမလို့ရာကြောင့်တချို့တွေက vacation နှစ်စဉ်ခီးဝေးလဲပတ်မသွားကြတော့ပဲမော်တော်ဘုတ်ဝယ်စီလာကြတာပါဘုတ်ပိုင်ရှင် Slaki က
It gives you the option to have guests aboard, I think, safely.
တကယ်ရင်းနေခေါ်သားလို့လည်းအဆင်ပြေပါတယ်။ဒီလိုအချိန်ကမျိုးမှာအလုံးပိတ်ထားတဲ့နေရာမှာမဟုတ်တော့စိတ်လို့ကိုယ်လို့ပြောစရာကောင်းပါတယ်လို့သူကပြောသွားတာပါ။အခုလိုနီးလန့်နဲ့ပန်းဖြေတာဟာကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုသိမ်မချရပါပဲ။ ပင်လယ်ပြင်ကအန်ဒီရီကိုတော့ရင်ဆိုင်ကြမှာမော်တော်ဘုတ်ပန်းရှင်တွေအနေနဲ့ safety ဘေးအန္တရာယ်ကင်းရှင်းရေးတင်နန်းတွေတက်ရောက်ကြဖို့လဲကံယူရန်ဆောင်တပ်ဖွဲ့တွေကအကြံပေးထားပါတယ်ကက်ယောဂါကာလဖြစ်တဲ့အတွက် online တင်နန်းတွေကနေသတင်းလေ့လာနိုင်ကြောင်းလဲသူတို့ကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါ COVID-19 အတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာ second wave လို့ခေါ်တဲ့ဒုတိယလိုင်းဖြစ်နေနောက်တစ်ချိန်ရောဂါပိုးပြန့်ပွားလာမှာကိုစိုးရိမ်နေကြတာပါဒီဒုတိယလိုင်းနဲ့ပတ်သက်ပြီးအနုဇေဝဗေဒပညာရှင်မခင်စာဝန်ကြီးကပြောပြပေးမှာပါ
အဲဒီအားကတော့2018တုန်းကဖြစ်ခဲ့တဲ့ဒီ influenza pandemic ကိုသူကထိခံပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဒီ2018မှာပထမဆုံးစဖြစ်တော့ဒီ spring ပေါ့နော်။ຫນွေဥရဒီမှာစဖြစ်တယ်။ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှောင်းနေကြာသွားတယ်။ကြာသွားပြီးတော့ရေပြင်နီနင်းတိုင်းကြာသွားပြီးတဲ့ခါကျတော့မှသူကဒီဆောင်းဥရဒီမှာ2018ဆောင်းဥရဒီမှာတစ်ခါပြန်တက်တယ်။တပါပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြာပါတယ် infection rate တက်ပြီးတော့ညှိုးပြန်ကြာပါပြီးတော့2019မှာတစ်ခါပြန်ပြီးတော့တက်ပါပါတယ်အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ခြီးပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြာတယ်ဒုတိယတစ်လိုင်းတက်တယ်ပြန်ကြာတယ်တတိယတစ်လိုင်းတက်တယ်ပြန်ကြာတယ်အဲ့ဒီဟာကိုသူက second wave ဆိုပြီးတော့ reference အနေနဲ့ယူပြီးပြောတာပါเนาะ
COVID-19 ဟာအခုလိုဒုတိယလိုင်းဖြစ်ပြန့်ပွားခဲ့တဲ့ Spain တုပ်ကွေးဖြစ်ပွားတာနဲ့ပုံစံတူမတူတော့မသိရသေးပါဘူးသိပ္ပံပညာရှင်တွေလေ့လာနေကြဆဲဖြစ်ပြီးသူ့အကြောင်းကောင်းကောင်းမသိကြသေးပါဘူး
။ VNN တို့တိုင်းပြည်မျိုး၊တရုတ်ပြည်သူသမားနိုင်ငံတို့တိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ခုနယူးဇီလန်တို့တိုင်းပြည်မျိုးတို့တိုင်းစီမှာ0ဒီဖြစ်သွားပြီးတော့တစ်ခါပြန်ပြီးတော့တက်လာတယ်။တစ်ခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥပမာဒီတိုင်းပြည်တွေလို့ဖြစ်တဲ့ဒီ America လို့တိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လို့တိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကျတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီရင်ညင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာတွေမသိသေးဘူးပေါ့နော်အဲ့တော့သေချာချာဒီဟာတစ်ခုလုံးကိုပုံသေးဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
် virus ပိုးကူးစက်မှုတန့်သွားတာပိုများလာတာလို့အတက်ကြတွေဖြစ်တာဟာဘယ်ပုံမှာမူတည်နေပါလဲ
သူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်သလိုမျိုးဒီ virus ရဲ့မျိုးပြည်သားပြောင်းလဲမှုပုံမှာလည်းမူတည်တယ်နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဇမနာနိုင်ငံမှာတက်လာခြင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်တော့ mutation တွေရှိခဲ့ရတာကြောင့် Italy တို့Spain တို့မှာဒါကြောင့်မို့လို့သူတို့ကကူးစက်နှုန်းပိန်းနှုန်းတွေအများကြီးများခဲ့တယ်အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလားရဲ့ gene ကမျိုးပြည်သားဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေးလာနေတော့မယ်ပေါ့နော်ဆိုတော့အခုဒါတွေကဘလို့ထပ်ပြီးတော့ပြောင်းသွားလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုထုတ်ပြန်ချက်မရှိဘူးဆက်ခါကြမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမတူပါဘူးရှင
်ကူးစက်မှုနှုန်းတေနှုန်းကိတိသာသာများစေတဲ့ mutation လို့ခေါ်တဲ့မျိုးဗီဇာပြောင်းလဲမှုဆိုတာဘာပါလဲ
မျိုးဗီဇာပြောင်းလဲဆိုတဲ့ဟာမျိုးဗီဇာရဲ့ဒီ sequence တွေကခုတ်လောက်တာပေါ့မျိုးဗီဇာ sequence ချက်မှာ ATCG သူ့ရဲ့ဒီဓာတ်ပတ္ထုဖြစ်စည်းလေးတွေနဲ့ခုတ်လောက်တဲ့ဟာမှာသူကအဲ့ဒီဟာကဒီတခုလေးပြောင်းသွားရတယ်သူ့ကိုခုတ်လုပ်တယ်သူ့ခုတ်လုပ်တယ်ဆိုတဲ့ဟာကဒီ ABCG ဒီလိုအတွဲတစ်ခုစီသုံးခုပဲတွဲတစ်ခုစီအမီနိုအက်ဆစ်တစ်ခုကိုသူကကိုစားပြုတယ်အဲ့လိုကိုစားပြုတဲ့အခါမှာသူက ABCG သုံးခုပဲတစ်ခုကဟိုအစီအစဉ်ပြောင်းသွားရတဲ့ကံနဲ့သူ့မှာထွက်တဲ့ protein ရဲ့ပုံစံကလည်းပြောင်းသွားတယ်ဒါကိုအဓိကအဖြစ်တော့ဒီမျိုးဗီဇာပြောင်းလဲမှုဆိုပြီးဒါကိုသူက mutation ဆိုပြီးခေါ်တာပေါ့နော်ပရိယဘလန်ဆာကြောင့်လေးလိုမျိုးကြည့်လိုက်မယ်ဆိုရင်သူပလဲလေးအကုန်လုံးစီထားတဲ့ပလဲဆွဲချို့ဒီပရိုတင်းဆိုလို့ရှိရင်ပလဲတစ်ခုဒီအမီနိုအက်ဆစ်တလုံးအမီနိုအက်ဆစ်တလုံးစီမှာအဖြူလေးတွေကြီးပဲလာပြီးအဲ့တလုံးမှာမဲသွားတယ်ဆိုလို့ရှိရင်ဒီဟာဒီမျူတေးရှင်းဖြစ်နေတာမျူတေးရှင်းဖြစ်နေတဲ့ဟာဒီသူ့ရဲ့ဒီပလဲဆွဲချို့ဟာဒီအလုံးကပုံစံမတူတော့ဘူးဖြစ်သွားတယ်ဟိုပုံစံမတူတော့ဘူးဖြစ်သွားတဲ့အခါကျရင်သူ့ရဲ့ပလဲဆွဲချို့ကိုခွေတဲ့အချိန်ဘာလို့လဲဆိုတော့ဒီ protein တွေအကုန်လုံးကသူကကိုယ်ထဲမှာနေနေဆိုလို့ရှိရင်အတားအဝိုင်းရှိနေတာမဟုတ်ဘူး။သူ 3D ပုံစံမျိုးပေါ့နော်။ဘလိုမျိုးနေမလဲ။သူတို့ရဲ့ပုံစံမျိုးရှိတယ်။အဲ့ဒီပုံစံပြောင်းသွားတယ်။ပြောင်းသွားတဲ့အခါကျရင်သူတို့ရဲ့ဒီ receptor ကိုဘိုင်းနိုင် receptor ဆိုတော့ဒီကိုယ်ထဲမှာ host လက်ခံတော်ရဲ့ receptor ကိုသူတို့ရဲ့ကုတ်နိုင်တာဒီဘလောက်ဟို attraction ရှိတယ်လဲ။ဘလောက်ကုတ်နိုင်တယ်လဲ။ဘလောက်မြဲတယ်လဲဆိုတဲ့အစားပေါ့။အဲ့ဒီတော့ကြောင့်မလို့သူကဒီ mutation ကြောင့် ြန်ပြီးတော့ပြန်နဲ့အားပုံများတယ်ဆိုရင်အဲ့လိုမျိုးဖြစ်သွားတာ
။မျိုးပိစာပြောင်းလဲတဲ့ပုံစံကိုလေ့လာပြီးကာဝယ်ဆေးတွေကုသဆေးတွေထုတ်နိုင်ဖို့အတွက်ကြိုးစားနေကြတာပါ
။အခုချိန်ထိကတော့စပြီးတော့တွေ့တဲ့ COVID-19 virus ပိုးဒီသူနဲ့မျိုးပိစာတူတယ်96.4%ခန့်တူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခေါပုံစံရှိတဲ့လင်းလို့ပေါ့နော်မြင်းခေါပုံ horse shoe bats အဲ့ဒီမှာတွေးခဲ့တဲ့ဟာ96.4%ခန့်မျိုးပိစာတူတယ်ကျန်တဲ့အဲ့ဒီဒီ3.6%ခန့်လောက်ကလေးရတာနည်းနည်းကွဲသွားတယ်ကွဲသွားတဲ့ဟာအဓိကတွေ့ရတဲ့ဟာတော့ပေါင်းတဲ့ဒီ spike ကိုဒီနော်ဒီကျမောက်ပြီးဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှရှိတဲ့ဟာနဲ့ virus ကကျမောက်ပြီးဆိုရင်ဦးတွက်မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးက receptor ကိုလာပြီးတော့ထိแล้วแล้วจากเราลาไปที่ปิแล้วเปลี่ยนขวาลงไม่ได้ป้องเสร็จชิ้นเนี่ยป้องพี่แล้วตัวดูโลวินเลยสักทีไอ้ห่ามันอีกก้วยตาเลยเนาะสักชิ้นเราจ้ากันนะดิติ้งขึ้นชะโลปုံซะမျိုးตะระวาหันนี่ปูเลยสุดแล้วชี้สับพี่แล้วก็ถัดพี่แล้วโหตัดเตยตะถอดถ้าไม่ด้อยอ่ะแล้วจ้ากันบากองเลยสุดแล้วก็คุติชาอยู่แล้วเนาะเปาะสักชิ้นเนี่ยตัวเนี่ยดิမျိုးพิซซ่าซีเควนซ์မျိုးพิซซ่าซีเควนซ์ကိုตัวตื่นได้อย่างโหดาดูเลยสุดด้วยแหละမျိုးพิซซ่าดิยานี่ตะเส้นเปียงว่ะเลยရောဘာတွေ့ခဲ့တဲ့လူနာရေးဆရာမျိုးဗီဇာနဲ့တခါတရုတ်ကြီးမှာမျိုးဗီဇာနဲ့တခါပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကျတော့တခါသူအဲ့ဒီ site protein မှာသူပြောင်းလဲမှုလေးရှိတယ်။တခုပဲအဲ့ဒီပြောင်းလဲမှုတစ်ခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကခံမှန်းတယ်ပေါ့။ဒီဒါကြောင့်မလို့သူရောဘာမှာပြန့်သွားတဲ့နှုံးကတရုတ်ကြီးမှာပြန့်သွားတဲ့နှုံးထက်ကသူကအစမတန်ပို့ပြီးတော့များသွားတယ်။ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာကတော့ကျမတို့လည်းဒါလေးလာနေလို့မယ်ဒီသိပ္ပံဉာဏ်ရှင်တွေလည်းသူတို့လည်းဒီဂျူနေင်းနဲ့ပဲလေးလာနေလို့မယ်ပေါ့နော်အဲဒါဒီတစ်ချိန်တည်းမှာပဲသူတို့ကဒီတွေးတဲ့ဒီ site protein ကို target လုပ်တာဒီအထူးရောက်ဆုံးဖြစ်တဲ့အတွက်ကြောင့်တော်တော်များများကာဝယ်ဈေးတွေကလည်းဒါဝယ်ဟိုအခုဥတည်နေကြတယ်ပေါ့ဟုတ်ကဲ့
မခင်ဇာဝင်းပြည့်အပြောချခြင်းလည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်
ကိုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကြောင့်တရရတဲ့သေဆုံးသူအများဆုံးအဖြစ်နဲ့ကြုံခဲ့ရပြီးတဲ့နောက်လက်ရှိအခြေအနေဟာကျဉ်းနှံအားရစရာရှိကြောင်းအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်သနီဖောက်ချီကပြောလိုက်ပါတယ်။ကျွန်တော်တို့မျှမထားတဲ့အခြေအနေမျိုးမရောက်သေးပါဘူး။တမိုင်းတလျှောက်ဆိုးဝါးလာတဲ့ကာယရောဂါပေကြီးထဲမှာရောက်နေတော့မှဆိုပြီးတော့ဒေါက်တာဖောက်ချီကပြောဆိုသွားတာပါ။အမေရိကမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့မေလအနောက်ပိုင်းကစလို့တရက်ထဲသေဆုံးသူအများဆုံးအဖြစ်နဲ့1500ဝန်းကျင်ထိပုံထူးနေမှာစံချိန်တင်ရောက်ရှိလာပြီးနောက်တနေ့မှာပဲ National Geographic ဆွေးနွေးပွဲမှာပြောဆိုရလဲဖြစ်ပါတယ်။ဒီသတင်းမှာအတွင်းကာယရောဂါအခြေအနေတိုးတက်ကောင်းမွန်လာဖို့မျှော်မှန်းထားပါတယ်လို့သမ္မတဒိုနယ်ထရမ့်ကပြောဆိုခဲ့ပေမဲ့ဒေါက်တာဖောက်ချီကတော့ဗဟိုနဲ့ပြည်နယ်အစိုးရပူးပေါင်းဆောင်ရွက်ခြင်းမရှိရင်ပိုကူးခံရသူတိုးလာလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။လက်ရှိချိန်ထိအမေရိကန်မှာပိုးကူးခံရသူ 9.2 တန်းကျော်နဲ့တိတ်ဆုံးသူက 36,000 ကျော်ရှိနေပြီးကမ္ဘာမှာပိုးကူးဆက်မှုရောတိတ်ဆုံးသူမှာအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်ကြောင့်တောက်ကြနေတဲ့ရက်ထဲတိတ်ဆုံးသူ 1,009 ဦးရှိတဲ့အတွက်ကမ္ဘာမှာတိတ်ဆုံးသူအများဆုံးစတုတ်ထမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကတော့တိတ်ဆုံးသူအများဆုံးရှိတဲ့ထိပ်က၃နိုင်ငံမှာတောက်ကြတဲ့ရက်ထဲပုဂ္ဂိုလ်ခံရသူ 64,500 ကျော်ရှိတဲ့အတွက်လဲအိန္ဒိယမှာပုဂ္ဂိုလ်ခံရသူစုစုပေါင်း 2.4 တန်းကျော်သွားပါပြီ။ပုဂ္ဂိုလ်ခံရသူအနေနဲ့ဆိုရင်တော့အမေရိကန်နဲ့ဘရာဇီးလ်ပြီးရင်အိန္ဒိယကတတိယအများဆုံးပါ။အာရှပစိဖိတ်နိုင်ငံတွေထဲမှာဆိုရင်တော့တောင်ကိုရီးယားမှာတရက်ထဲအများဆုံးပုဂ္ဂိုလ်ခံရသူ103ဦးတွေ့ရှိခဲ့ပါတယ်။အများစုကတော့ဆိုးမျိုးကဖြစ်လာကြောင်းအနီးတစ်ဝိုက်ကခရီးယန်ဖျားကျောင်းတွေကိုအုပ်ချုပ်ရင်မှုကနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားမှာခရီးယန်ဖျားကျောင်းတွေကနေအဓိကပုဂ္ဂိုလ်ဆက်နေတာပါ။နယူးဇီလန်နိုင်ငံမှာတော့3လကျော်အတွင်းပြည်တွင်းပိုးကူးခံရသူ30ကျော်ထိပြန်တွေ့လာတဲ့အတွက်အော့ကလန်မြို့မှာချမှတ်ထားတဲ့သွာလာကန်တမိုရီကိုနောက်ထပ်12ရက်တိုးလိုက်ပါတယ်။ဟောင်ကောင်မှာတော့မနေ့ကပိုးကူးသူအသစ်69ဦးနဲ့တိတ်ဆုံးသူက3ဦးရှိခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ပိုးကူးသူ6400ကျော်တိုးလာတာကြောင့်စုစုပေါင်း35000ကျော်ရှိကြောင်းအစိုးရကထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားမှာတော့ဒီကနေ့ပိုးကူးခံရသူ2300ကျော်နဲ့တည်ဆုံးသူက53ရှိတဲ့အကြောင်းကိုဗစ် -19 ကန့်တွဲထိန်းချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာအကြီးအကျယ်ရေးကြီးနေတာကြောင့်လူ22ဦးထပ်မံတည်ဆုံးပြီးတော့နောက်ထပ်လူ4ဦးပျောက်ဆုံးနေတယ်လို့နိုင်ငံတကာကြက်ချင်ရေးအဖွဲ့နဲ့လာချန်ရေးအဖွဲ့ IFRC ကပြောပါတယ်။ မြောက်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားဖော်ပြထားတဲ့ IFRC ရဲ့ညင်ညာချက်မှာတော့ရေကြီးရေရှမ်းမှုကြောင့်တိနံဆိုင်ခင်အတော်များများလဲပြည့်စည်သွားတယ်လို့ဆိုပါတယ်ဒီဖြစ်ရကြောင်ကာလတာရှိစာနာရိတ်ကရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပို့ပြီးတော့ထိနာစေပါတယ်အစိုးရပိုင် KCNA သတင်းဌာနကလည်းရေကြီးမှုကြောင့်တိနံဆိုင်ခင်ဧကပေါင်းသသိန်းဝန်းကျင်ပြည့်စည်ဆုံးရှုံးခဲ့ရတယ်လို့အင်ချီ 18,000 ကျော်ပြည့်စည်တာရေဝင်နာတွေဖြစ်ခဲ့တယ်လို့တောက်ကြားနေမှာပြောပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်တဲ့တွေကတော့ဒီလောက်ပါပဲရှင်။ PO Echo အပိနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်ရှင်။ကျွန်မနားလာပ
ါ This program has come to you from the Voice of America, Washington.